Welcome to the Voice of America in Burmese.
ဒီမနက်ကနေငနာလို့ဘေးအန္တရာယ်ပေါင်းကကြေရှင်းကြပါစီခင်ဗျာ။ VOA American တိုင်းရဲ့2022ခုနှစ်မေလ5ရက်ဗုဒ္ဓဦးညပဲအစီအစဉ်လေးကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိ Washington DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။အစီအစဉ်မူကကျွန်တော်ကျော်ကျော်သိမ့်ပါ။အခုအစီအစဉ်လေးကိုလိုင်းလိုမီတာ31 32 51နဲ့ဒုတိယနာရီဘက်မှာလက်လက်မီတာ190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်တယ်လို့view website burmese.viewnews.com နဲ့ facebook စာမျက်နှာ view burmese news မှာလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အာဏာသိမ်းစစ်ကောင်စီကကျောင်းတွေပြန်ဖွင့်မယ်လို့ကြေညာထားပြီးတဲ့နောက်ပိုင်းစစ်ကြုံပညာရေးအလိုမရှိဆိုပြီးဇန်နာပြတာတွေပိုများလာပါတယ်
။ညာရင်းနဲ့ပတ်သက်တာရန်ကုန်လည်းမဟုတ်ဘူးပြ။ကျောင်းပေါင်းစုံတိုင်းကပြကြတယ်။နေမှာကြည့်ရတဲ့တိုင်းကြုံပြကြတာကဒီစစ်ကြုံပညာရေးကိုလက်မခံကြလို့ပေါ့ဟုတ
်။ရန်ကုန်ကဇန်နာပြသူတူပြောသွားတာပါ။နိုင်ငံတော်ဝန်ဒီကနေ့ဇန်နာပြပေါ်ရေးအကြောင်းနဲ့အတူတရုတ်ပြည်ပို့တဲ့ဓာတ်ငွေပိုက်လိုင်းလုံခြုံရေးရဲတွေတိုက်ခိုက်ခံရတာဟာခါမှာချင်းလန်းကော်ဝေးတပ်ဖွဲ့နဲ့စစ်တပ်အကြပစ်ခတ်ခဲ့တာကုတ်ခိုင်မှာတိုက်ပွဲပြင်းထန်နေတာရခိုင်မျိုးသားပါတီ ENP ကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာကိုရပ်တော့မယ်လို့ကြေညာတာနဲ့ကုလသမဂ္ဂဆိုင်ရာမြန်မာသံမကြီးဦးကျော်မိုးထွန်းအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီမှပြောဆိုခဲ့တာတွေအပေါ်တုံ့ပြန်ချက်တွေကိုသိကြရပါမယ်။တရင်ပတ်စင်ကဏ္ဍတွေအဖြစ်လူလူနဲ့ကျန်းမာရေးမြန်မာအရေးတုံ့သက်ချက်နဲ့အားကစားအစီအစဉ်တို့ကိုနားဆင်ကြရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုညလောင်နဲ့ကိုဝေးမင်းတို့ပြောပြပါမယ်ခင်ဗျာ။
ပရတိန်နိုင်ငံလန်ဒန်မြို့မှာကျင်းပနေတဲ့ G7 ဆက်မှုထိပ်တည်ခုနှစ်နိုင်ငံနိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာစစ်တပ်နဲ့စီးပွားရေးအရဆက်နွယ်ဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ဖို့နိုင်ငံအားလုံးကိုတိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်က Twitter လူမှုကွန်ရက်မှာရေးသားထားပါတယ်။အစည်းအဝေးတက်ရောက်တဲ့ G7 မိဖက်နိုင်ငံတွေကမြန်မာနိုင်ငံတွင်အာဏာသိမ်းမှုနဲ့စစ်အုပ်ချုပ်ရေးကောင်စီရဲ့အကြမ်းဖက်မှုတွေကိုရှုံချတဲ့အကြောင်းနဲ့အမေရိကန်ပြည်ထောင်စုအနေနဲ့စစ်အုပ်ချုပ်ရေးကောင်စီကျွလွန်တဲ့လောရတဲ့အတွက်တာဝန်ခံမှုရှိအောင်တိုးပြီးတော့လှုပ်ဆောင်သွားမယ်အကြောင်းဝန်ကြီးဘလင်ကင်ကရေးသားထားပါတယ်။အင်္ဂါနေ့ကစတင်လိုက်တဲ့နရက်ကြာ G7 အစည်းအဝေးပထမအနေမှာပဲမြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေနဲ့ဆက်နွယ်နေသူတွေနဲ့လုပ်ငန်းတွေကိုတန်ခတ်အရေးယူဖို့တိုက်တွန်းမယ်အကြောင်းဗြိတိန်နိုင်ငံခြားရေးဝန်ကြီးဒေါမနစ်ရက်ကလည်းမနေ့ကကြေညာချက်ထုတ်ပြန်ပါတယ်။စစ်လက်နက်ရောင်းချမှုတွေတားမြစ်ဖို့နဲ့အကူအညီလိုအပ်နေတဲ့မြန်မာပြည်သူတွေအတွက်လူသားချင်းစာနာမှုအကူအညီတွေတွန်းမြင်ပြအနိုင်ရေးအတွက်လည်းတိုက်တွန်းမယ်လို့ပြည်နိုင်ငံခြားရေးဝန်ကြီးရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံရေးသားမကဆီးရီးယား၊တရုတ်၊ရုရှားနဲ့အာဖဂန်နစ္စတန်နိုင်ငံရေးအပါအဝင်နိုင်ငံတကာကိစ္စရပ်တွေကိုလည်း G7 အစည်းအဝေးမှာဆွေးနွေးကြမှာဖြစ်ပါတယ်။စစ်အုပ်ချုပ်ရေးကောင်စီကဆန္ဒပြပြည်သူတွေကိုအင်အားသုံးနှိမ့်နင်းနေတာကြောင့်ဆန္ဒပြပွဲတွေအချိန်အဟုန်ကျသွားပေမဲ့အာဏာသိမ်းမှုစတင်ကောက်ွက်တာတွေကတော့နိုင်ငံတော်ဝန်ပုံစံမျိုးစုံနဲ့အခွင့်အရေးလိုနေစဉ်ပေါ်ပေါက်နေတော့မှာမေလာဆမ်းမကျောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီကအမိန့်ထုတ်ထားတာကြောင့်စစ်အာဏာအမိန့်ကိုဖိစံတဲ့ကျောင်းမတက်ရေးဆန္ဒပြမှုတွေပေါ်လာပါတယ်။စစ်ပညာရေးအလိုမရှိဘူးဆိုပြီးကျောင်းသားလူငယ်ကလေးတွေအပါအဝင်ပြည်သူအများအပြားနိုင်ငံအနှံ့ဆန္ဒပြခဲ့ကြပါတယ်။မန္တလေးမှာတော့စစ်ကြုံပညာရေးအလိုမရှိဘူးဆိုပြီး CDM ပညာရေးဝန်ထမ်းတွေဦးဆောင်တဲ့ကြီးတဲ့ဆန္ဒပြတာတွေရှိခဲ့ပါတယ်။မကွေးမြို့အနီးကကျေးရွာတွေမှာလည်းရွာတွေစုပေါင်းပြီးတော့ရဟန်းချီတဲ့ပြည်သူတွေကစစ်ကြုံပညာရေးအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့တာပါ။ကျိုက်ချိုဟင်္ဒရာပကံညောင်ဦးနဲ့လက်ပရောင်းတောင်တွေဖက်မှာလဲဒေသခံတွေကပျောက်ကြားတပိတ်လူမဲ့တပိတ်အာယုံဦးတပိတ်စသဖြင့်ပုံစံမျိုးစုံနဲ့အခွင့်သာတယ်လို့ဆန္ဒပြကြပါတယ်။လုံချုံရင်တင်းတင်းကျပ်ကျပ်ချထားတဲ့ရန်ကုန်မြို့နယ်တချို့မှာတော့စစ်ကောင်စီတပ်တွေရောက်မလာခင်အမြန်ဆန္ဒပြလူစုခွဲတဲ့လက်တပြတ်လှုပ်ရှားမှုတွေကိုလူငယ်တွေဦးဆောင်ပြီးတော့နေစဉ်လုပ်နေကြပါတယ်။အာနာသိမ့်ပြီးတော့3လကျော်ကာလအတွင်းစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့ရဲ့လက်ချက်ကြောင့်တေဆုံးသူ960ကျော်ရှိပြီးတော့ဖမ်းဆီးခံရသူက3600ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကိုကြီးစောင့်ရှောက်ရဲ့အသင်း ABB ကသတင်းထုတ်ပြန်ထားပါတယ်။ NUG အမျိုးသားညီညွတ်ရေးအစိုးရကပြည်သူ့ကာကွယ်ရေးတပ်မတော် People Defense Force ကိုတရားဝင်ဖွဲ့စည်းလိုက်ကြောင်းမေလ5ရက်နေ့မှာကြေညာချက်ထုတ်ပြန်ပါတယ်။စစ်ကောင်စီတပ်တွေရဲ့အကြမ်းဖက်တိုက်ခိုက်မှုတွေကိုရင်ဆိုင်နေရတဲ့မြန်မာပြည်သူပြည်သားတွေကိုကာကွယ်နိုင်ဖို့ပြည်သူ့ကာကွယ်ရေးတပ်မတော်ကိုကာကွယ်ရေးဆိုင်ရာမူဝါဒနဲ့အညီဖွဲ့စည်းကြောင်း NUG ပြည်ထောင်စုဝန်ကြီးချုပ်ကထုတ်ပြန်ကြေညာခဲ့ပါတယ်။စစ်ကောင်စီတပ်တွေဟာပြည်သူလူထုရဲ့အသက်အိုးအိမ်စည်းစိမ်ကိုထိပါနှောက်ယှက်ဖျက်ဆီးနေပြီးမြန်မာနိုင်ငံရဲ့ဦးတည်ချက်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုပါအဟံထားပြုနေတယ်လို့လည်းဖော်ပြပါတယ်။နှစ်ပေါင်း90ကျော်ဖြစ်ပွားနေတဲ့ပြည်တွင်းစစ်ချုပ်ငြိမ်းရေးနဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေဆောင်ရွက်နိုင်ဖို့နဲ့ဖက်ဒရယ်ပြည်ထောင်စုတပ်မတော်ဖွဲ့စည်းနိုင်ဖို့ပြည်သူ့ကာကွယ်ရေးတပ်မတော်ကိုရှေ့ပြေးအဖြစ်ဖွဲ့စည်းလိုက်တာဖြစ်တယ်လို့လည်းဒီကနေ့ထုတ်ပြန်ကြေညာချက်မှာဖော်ပြပါရှိပါတယ်။အခုဖွဲ့စည်းလိုက်တဲ့ပြည်သူ့ကာကွယ်ရေးတပ်မတော်ရဲ့ရည်ရွယ်ချက်ပြည့်မီအောင်ဆောင်ရွက်ရင်းနဲ့လက်နက်တပ်ဆင်ရေးကိစ္စကိုတော့ NUG ကအသေးစိတ်ပြောမထားပါဘူး။ အန်ယူဂျီရဲ့ထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့မြန်မာစစ်တပ်ပြောခွင့်ရသူကိုဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးဖြေဆိုခြင်းမရှိဘူးလို့ Reuters သတင်းတရမှာရေးသားထားပါတယ်။မြန်မာနိုင်ငံတွင်ဆေးဖက်ဆိုင်ရာဝန်ထမ်းတွေနဲ့ဆေးရုံစီခန်းကျန်းမာရေးဌာနတွေအတိုက်ခိုက်ခံရတာကြောင့် COVID-19 ကာယောဂါတုံ့ပြန်ဆောင်ရွက်မှုပါဝင်လူမှုကျန်းမာရေးကိစ္စတွေအပေါ်ထိခိုက်သက်ရောက်မှုတွေရှိနိုင်ပြီးထိအတွက်ကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးဌာနတွေလူနာတွေကိုကာကွယ်ဆောင်ရှားဖို့လိုတယ်လို့မြန်မာနိုင်ငံတွင်ကုလသမဂ္ဂအဖွဲ့အစည်းတွေကသတိပေးလိုက်ပါတယ်။တကဘာလုံးကြီးဆိုင်နေရတဲ့ COVID ကာယောဂါတုံ့ပြန်ဆောင်ရွက်ရေးမှာကုလသမဂ္ဂအဖွဲ့အစည်းကကူညီနိုင်ဖို့အသင့်ရှိပေမယ်လို့ဖန်ဆီးထားတဲ့ကျန်းမာရေးနဲ့ဤပညာဆိုင်ရာဝန်ထမ်းတွေအရင်ပြန်လုပ်ပေးဖို့လိုမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှူးအန်ဒရူးကက်ခ်ဖို့ကပြောပါတယ်။ကမ္ဘာကျန်းမာရေးအဖွဲ့ WHO ရဲ့ကမ္ဘာလုံးဆိုင်ရာစောင့်ကြည့်မှတ်တမ်းတင်ချက်အရဖေဖော်ဝါရီလဆမိုင်းကစပြီးတော့မြန်မာကျန်းမာရေးကဏ္ဍအပေါ်ပြစ်မှတ်ထားတိုက်ခိုက်မှုပေါင်း160နီးပါးရှိပြီးသေဆုံးသူ71ဦးနဲ့ထိခိုက်ဒဏ်ရာရသူ52ဦးရှိတယ်လို့လည်းဖော်ပြထားပါတယ်။ဒီကိန်းကဏ္ဍတွေအရကမ္ဘာမှာမြန်မာဟာကျန်းမာရေးဝန်ဆောင်မှုအပေါ်တိုက်ခိုက်မှုလက်ရှိအများဆုံးဖြစ်တဲ့နိုင်ငံဖြစ်တယ်လို့လည်းကြေညာချက်မှာပြောထားပါတယ်။ဒီလိုတိုက်ခိုက်မှုတွေကြောင့်ကိုရိုနာဗိုင်းရပ်စ်ကရောဂါတုံ့ပြန်ဆောင်ရွက်ရေးနဲ့ပြည်သူကျန်းမာရေးစောင့်ရှောက်မှုအပေါ်ထိခိုက်နိုင်ပြီးကျမရဲ့ဝန်ထမ်းတွေကိုအကာအကွယ်ပေးဖို့လိုတယ်လို့လည်းမြန်မာနိုင်ငံထဲမှာရှိတဲ့ကုလသမဂ္ဂအဖွဲ့အစည်းအားလုံးကမေလ5ရက်နေ့မှာညညာချက်ထုတ်သတိပေးလိုက်တာပါ။ကျမရဲ့ဌာနတွေမှာစစ်သက်ကတပ်ဆွဲထားတာတွေလည်းရှိနေတဲ့အတွက်စေကုသမှုခိုင်ယူမဲ့လူနာရေးအတွက်ကြာဆင်းလာတယ်လို့လည်းပြောပါတယ်။ CDM လှူရှာမှုမှာပါဝင်နေဆိုတဲ့စွပ်စွဲချက်နဲ့ဆရာဝန်139ယောက်ကိုလည်းပုံမှန်905ကကြီနဲ့တရားစွဲဆိုထားတာကြောင့်သူတို့ရဲ့ကြွမ်းကျင်မှုကိုအလွယ်တကူအစားထုတ်မှမဖြစ်နိုင်တဲ့အတွက်ကျမရေးဆောင်ရှောက်မှုအပေါ်ကြီးမားစွာထိခိုက်လိမ့်မယ်လို့လည်းကြေညာချက်မှာသတိပေးထားပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းဆရာဝန်တွေ၊ဒုနာပြုတွေအပါအဝင်ကျမရေးဝန်ထမ်းအတော်များများဟာစစ်တပ်နဲ့မပူးပေါင်းရေး CDM အကြမ်းမဖက်အာဏာဖီဆိုင်ရေးတွေလုပ်ခဲ့တာကြောင့်အရေးပေါ်အခြေအနေကလွဲလို့အစိုးရစီးရင်လုပ်ငန်းတွေအတော်များများရပ်လို့နှိပါဖြစ်ခဲ့ပါတယ်။အိန္ဒိယနိုင်ငံမှာဒီကနေ့ပုတ်ထုံးနေ့တရက်ထဲကိုဗစ်ပိုးကူးခံရသူ38,000ကျော်ပါတယ်။နေ့စဉ်ပုဂ္ဂိုလ်သူ3,000ကျော်ဆက်တိုက်ရောက်နေတာကလည်းသတင်းနှစ်ပတ်ထဲရောက်လာပါပြီ။ကိုဗစ်ကြောင့်ဒီကနေ့သေဆုံးသူကလည်း3,800နီးပါးရှိတယ်လို့အိန္ဒိယကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ပါတယ
်။ ये 1000 लीटर पर मिनट ऑक्सीजन जनरेट करता है।
ဒီဌာနကနေတမိနစ်ကိုအောက်ဆီဂျင်ဓာတ်လီတာ1000ထုတ်လုပ်နိုင်ပါတယ်။ဒီအတိုင်းဆက်ပြီးတော့ထုတ်သွားမှာပါ။ဒီလိုဆက်ရုံမျိုးတွေရှိမယ်ဆိုရင်တော့ဆေးရုံတွေမှာအောက်ဆီဂျင်အတွက်တခြားလူတွေကိုအားကိုးနေကြလို့တော့မှမဟုတ်ပါဘူး။ဒီကထုတ်လိုက်တဲ့အောက်ဆီဂျင်တွေကိုလူနာရေးစီတိုက်ရိုက်ပို့ပေးနိုင်စွမ်းလည်းရှိပါတယ်လို့အိန္ဒိယပြည်သူ့ကာကွယ်ရေးနဲ့သုတေသနဌာနညွှန်ကြားရေးမှူးဒဗန်ဒါရှာမာကပြောဆိုသွားတာပါ။အိန္ဒိယနိုင်ငံမှာကိုဗစ်လူနာတွေအတွက်အရေးကြီးလာတဲ့အောက်ဆီဂျင်တွေပြက်လက်ကုန်တာကိုဗစ်ကာကွယ်ဆေးထုတ်လုပ်ဖို့ကုန်ကျန်းပစ္စည်းတွေလိုအပ်ချက်ရှိနေတာကြောင့်နိုင်ငံတွင်းကာယောဂါအခြေအနေထိလောက်ဆိုးလာတာဖြစ်ပါတယ်။ဒါကြောင့်လည်းနိုင်ငံအတော်များများကအိန္ဒိယကိုအောက်ဆီဂျင်မှုတွေအပါအဝင်ဆေးဖက်ဆိုင်ရာအရေးပေါ်အကူအညီတွေကိုပေးဖို့လူဒဏ်နေတာဖြစ်ပါတယ်။အမေရိကန်ဂျွန်ဟော့ပကင်းစ်တက္ကသိုလ်ကိုဗစ်သုတေသနဌာနရဲ့အဆိုအရအိန္ဒိယမှာကိုဗစ်ကူးခံရသူတန်း20ကျော်ရှိပြီးအမေရိကန်ပြည်ရင်ကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ
်။ VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ည5.32 kHz 9303ည5.53 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာ5.190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါလိမ့်ရှင
်။ဗော်ဒူးနဲ့ညပိုင်း VOA American အသံရဲ့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဆက်ပြောပြနေပါတယ်။ G7 ဆက်မှုထိပ်သီး9နိုင်ငံကနိုင်ငံကြီးဝန်ကြီးတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးရာသီဥတုပြောင်းလဲမှုနဲ့မိန်းကလေးငယ်တွေပညာရေးတွေပါဝင်ကမ္ဘာကိစ္စရကြီးတွေကိုဒီနေ့အလေးထားဆင်နေကြကြပြီးအစည်းအဝေးကိုအဆုံးတက်လိုက်ကြပါတယ်။ COVAX ကိုဗစ်ကာကွယ်ဆေးဆိုင်ရာနိုင်ငံတကာညွှန်ကြားအဖွဲ့ကြီးကိုရန်ပုံငွေထက်ဝင်နိုင်ခြင်းအပြင်ကိုဗစ်ဒဏ်ခုခံနိုင်ဖို့အားနည်းတဲ့နိုင်ငံတွေကိုကာကွယ်ဆေးတွေပေးနိုင်မယ်လို့ဗြိတိသျှနိုင်ငံသားရဲ့ဝန်ကြီး Dominic Raab ကပြောပါတယ်။အခု G7 အစည်းအဝေးမှာ Indo-Pacific ဒေသတွင်းကမဟာမိတ်နိုင်ငံတွေပါအတူရှိနေကြတာမို့ G7 နိုင်ငံကြီးတွေမှာပုံနေတဲ့ကာကွယ်ဆေးတွေကိုဘလို့စီစဉ်တင်တာနဲ့အဖြူသဘောဆောင်တဲ့အဖြေတွေထွက်ဖို့အားလုံးကိုခြုံပြီးဆွေးနွေးနိုင်ရေးတကယ့်အခွင့်အလမ်းကောင်းဖြစ်ခဲ့တယ်လို့လည်းဗြိတိသျှနိုင်ငံသားဝန်ကြီးကပြောပါတယ်။အခုစီဝေးမှာ G7 အဖွဲ့ဝင်အမေရိကန်၊ကနေဒါ၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊အီတလီနဲ့ဂျပန်တို့အပြင်ဒေတာရင်းကဩစတြေးလျ၊အိန္ဒိယ၊တောင်ကိုရီးယား၊ဘရူနိုင်းနဲ့နောက်တောင်အာဖရိကတို့ပါတက်ခဲ့ပြီးဗြိတိန်ကလက်ခံကျင်းပပေးခဲ့တာပါ။ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်နဲ့နိုင်ငံသားဝန်ကြီးအန်သိုနီ ဘလင်ကန်တို့နှစ်ဖက်လုံးကကိုဗစ်ကာကွယ်ဆေးတစ်ကမ္ဘာလုံးမှာထိုးနိုင်ရေးဟာ
ဒီကမ္ဘာကယောဂါကြီးကိုတိုက်ဖျက်ရေးအတွက်အဓိကတော့ချက်ဖြစ်တယ်လို့သဘောတူခဲ့ကြကြအောင်ဒီထိန်ဝန်ကြီးချုပ်ရုံပြောခွင့်ရကဆိုပါတယ်ခင်ဗျာမလေးရှားနိုင်ငံမှာအဓမ္မအလုပ်ခိုင်းစင်မှုတွေရှိခဲ့တဲ့ကုမ္ပဏီထုတ်လက်အိတ်တွေတန်းနဲ့ချီအမေရိကန်ထဲတင်သွင်းလာတာကိုဖန်ဆီးခဲ့ပါတယ်ကမ္ဘာမှာလက်အိတ်အများဆုံးထုတ်ကုမ္ပဏီတစ်ခုဖြစ်တဲ့မလေးရှား Top Glove ကုမ္ပဏီကနေအမေရိကန်ဒေါ်လာ5သိန်းကျော်တန်တဲ့ Rubber လက်အိတ်ပေါင်း4သန်းနီးပါးကိုအမေရိကန်အကောက်ခွန်နဲ့နေဆက်ကာကွယ်ဌာန CPP ကဖန်ဆီးခဲ့တယ်လို့မနေ့ကကြေညာလိုက်ပါတယ်ဒီ CPP အခွန်နဲ့နေဆက်ဌာနအနေနဲ့မတ်လ29ရက်ကတည်းကအခုလိုမလေးရှားလက်ထုတ်လို့ရေးလုပ်ငန်းမှာအဓမ္မလဝါခိုင်းစေမှုတွေရှိခဲ့တယ်လို့ကြေညာခဲ့ပြီးအမေရိကန်ဒေါ်လာ5,108,000ခန့်တန်ဖိုးရှိတဲ့လက်အိတ်ပေါင်း 3.69 တန်းကိုတင်သွင်းလာတာကိုဖန်ဆီးခဲ့တာပါအခုလိုအဓမ္မလဝါအသုံးပြုမှုအညွှန်းကိန်းတွေကိုထုတ်ပြန်မှုနေရာများစွာကနေတွေ့ခဲ့ရမှာအကျွေးတုံ့နောင်မှုအချိန်ဖို့အလွန်ကျွံခိုင်းစေမှုမတရားတဲ့လုပ်ငန်းခွင်နဲ့နေထိုင်ရမှုအခြေအနေမှတ်ပုံတင်သိမ်းထားမှုစတာတွေပါဝင်တယ်လို့American Connect နဲ့ဆက်ဌာန CBB ကပြောပါတယ်။အရင်တုန်းကတော့ဒီ Top Glove Company ရဲ့လက်ခွဲနှစ်ခုက Rubber Leg ထုတ်ကုန်တွေကိုသာ American ဘက်ကမနှစ်ဇလိုင်းကစပြီးတားမြစ်ခဲ့ပေမဲ့နောက်ပိုင်းမှာမလေးရှားမှာထုတ်သမျှလက်အကုန်လုံးကိုတားမြစ်လိုက်ကြပါခင်ဗျာ။ Israel ဝန်ကြီးချုပ် Benjamin Netanyahu အနေနဲ့သတ်မှတ်ရက်တွင်ညပေါင်းအစိုးရမဖွဲ့နိုင်ခဲ့တဲ့နောက်အထက်ခံပါတီတွေဘက်ကအစိုးရဖွဲ့နိုင်ရေးအတွက်ဆက်သွယ်ဆောင်ရွက်သွားမယ်လို့သမရရူဘင်ရီဗလင်ကပြောပါတယ်။အစ္စရေးဝန်ကြီးချုပ်နတန်ယာဟုဟာအစိုးရဖွဲ့ဖို့28ရက်ပေးထားတဲ့နောက်ဆုံးရက်ကိုကျော်လွန်သွားခဲ့တဲ့အတွက်သမရရူဘလင်ကနတန်ယာဟုရဲ့တိုက်ခန်းတွေကိုအစိုးရဖွဲ့နိုင်ရေးလမ်းဖွင့်ပေးဖို့ရှိနေတာပါ။အစိုးရဖွဲ့နိုင်ဖို့လာလာကောင်းတဲ့ပါတီခေါင်းဆောင်တူကတော့ဒုတိယမဲအများဆုံးရခဲ့တဲ့အလဲလက်ပါတီ Yes Adit ကယာလပစ်ဖြစ်ပါတယ်။နောက်လာလာရှိတဲ့ခေါင်းဆောင်တူကတော့ပါတီငယ်တစ်ခုဖြစ်တဲ့ဘာသာရေးအခြေခံမျိုးသားရေးပါတီ Yemen A က Naftali Bennett ဖြစ်ပါတယ်။သမရ Revlin ကိုတိုင်လဲသူ့ပါတီကိုယ်စားလှယ်လောင်းတူကိုဝန်ကြီးချုပ်ဖြစ်အမည်စီရင်တင်သွင်းပေးဖို့လွှတ်တော်မှာတောင်းဆိုနိုင်တဲ့အခွင့်အလမ်းရှိနေပါတယ်ခင်ဗျာ။ပါကစ္စတန်အရန်တပ်သားအနည်းဆုံး၄ဦးအာဖဂန်နစ္စတန်စစ်သွေးကြွတွေလက်ချက်နဲ့နေဆက်မှာအသေဆုံးခဲ့ရတယ်လို့ပါကစ္စတန်တပ်ဘက်ကဆိုပါတယ်။အာဖဂန်စစ်သွေးကြွအဖွဲ့ကနေဆက်ကိုကျော်ပြီးနေဆက်ချန်စီကိုခတ်ဖို့သွားတဲ့ပါကစ္စတန်တပ်ကိုအခုလိုတက်ခဲခဲ့တာကြောင့်နောက်ထပ်ပြည်သူစစ်6ဦးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။ပါကစ္စတန်တောင်ပိုင်းဘလူချစ်စတန်ပြည်နယ်ရှိဇော့ခိုင်မှာနေဆက်ချန်စီကိုသွားခတ်သူတွေကိုအာဖဂန်ဘက်ကအကြမ်းဖက်တွေအနေနဲ့ချုပ်ကိုတက်ခဲခဲ့တာပါလို့ပါကစ္စတန်ဘက်ကသုံးနှုန်းရှင်းပြလိုက်ပါတယ်။ပါကစ္စတန်တပ်ဘက်ကတော့ဒဏ်ရာရသူတွေကိုပြည်နယ်မြို့တော်ကွာတာကစစ်ဆေးရုံကိုပို့ဆောင်ပေးခဲ့တယ်လို့ဆိုပါတယ်။ဒီတိုက်ခိုက်ခဲ့မှုတွေဘယ်အဖွဲ့ကသူတို့လက်ချက်ဖြစ်တယ်လို့ချက်ချင်းထုတ်ပြောတာတော့မရှိသေးပါဘူး။2019ခုနှစ်အလယ်ပိုင်းကစတင်ပြီးအာဖဂန်နဲ့မိုင်1600ကျော်ရှည်လျားပြီးပြည်ပြတသားမရှိတဲ့နေဆက်မှာပါကစ္စတန်ဘက်ကချန်စီယိုတိစောက်နေတဲ့အဖွဲ့တွေကိုအာဖဂန်စစ်သွေးကြွတွေဘက်ကအရင်ကလည်းတိုက်ခိုက်ခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှစ်လောက်နဲ့ကိုဝင်းမင်းတို့ပြပြသွားတာပါ။အခုစပီးသတင်းပေးပို့ချက်တွေထုတ်လွှင့်ပါမယ်။တရုတ်ပို့ဒဏ်ငွေပိုက်လိုင်းလုံခြုံရေးတွေတိုက်ခိုက်ခံရတဲ့အကြောင်းကိုပြောခင်ဒီကနေ့ဆန္ဒပြပွဲအခြေအနေတွေကြည့်အောင်ပါ။စစ်တပ်အာဏာသိမ်းပြီး3လကျော်ကြာတဲ့အထိဆန္ဒပြပွဲတွေကိုစစ်ကောင်စီတပ်တွေကနှိမ့်နေပေမဲ့ဆီယနာရှင်တော်လင်းလှူရှားမှုတွေရပ်မသွားပါဘူး။ဆန္ဒပြတာတွေအပေါ်ကြမ်းဖက်နှိမ့်နေတာကြောင့်လှူရှားမှုကြီးကြီးမားမားမရှိတော့ပေမဲ့တရက်တစ်ပြက်လှူရှားမှုတွေနဲ့အခွင့်အာဏာတာသလိုဆန္ဒပြလှူရှားတာတွေရှိနေသေးပါ။လက်တလုံးမှာစစ်ကောင်စီကစာသင်ကျောင်းတွေပြန်ဖွင့်ဖို့ပြင်ဆင်နေတာမို့စီရန်လာရှင်လည်းအပညာရေးအလိုမရှိတဲ့ဆန္ဒပြကန့်ကွက်ပွဲတွေပိုကျယ်ပြန့်လာနေပါတယ်။ရန်ကုန်ကလာတဲ့ဒီသတင်းအပြည့်စုံကိုမဆုမုံကပြောပြပါမယ်ခင်ဗျာ
။ဒီကနေ့မေလ5ရက်နေ့မနက်ပိုင်းရန်ကုန်မြို့ကမာရွတ်နဲ့လှိုင်မြို့နယ်တွေမှာလူငယ်တွေဦးဆောင်တဲ့လျှက်တပြက်သပိတ်တွေလှုပ်ရှားခဲ့ကြပါတယ်။စစ်အုပ်ချုပ်ရေးကောင်စီတပ်တွေရောက်မလာခင်မှာအ мян ဆုံးလူစုခွဲနိုင်ခဲ့ကြတဲ့ဒီဆန္ဒပြသပိတ်တွေကိုတော့ဒီလအစောပိုင်းကနေစလို့လမ်းမတွေပေါ်မှာနေ့စဉ်ပြန်ပြီးတော့လှုပ်လာကြတာပါ။တင်ငန်းညို့မြို့နယ်၊လှိုင်သာယာမြို့နယ်၊ဗဟန်းမြို့နယ်နဲ့မင်္ဂလာတုံမြို့နယ်ဘက်မှလည်းစစ်ကြုံပညာရေးအလိုမရှိစစ်ကောင်စီကဖွင့်မဲ့ကျောင်းမတက်ပဲကျောင်းထွက်ကြဖို့ဆိုတဲ့စာသားတွေကိုကျောင်းနေရနေမှာရေးသားပြီးဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ရန်ကုန်မှာလျှက်တပြက်ဆန္ဒပြမှုတွေဆက်ပြီးတော့ရှိနေသလိုဒီကနေ့မှလည်း NUG အစိုးရကပြည်သူ့ကာကွယ်ရေးတပ်မတော်ဖွဲ့စည်းကြောင်းကြေညာလိုက်တာကိုထောက်ခံကြောင်းဆန္ဒပြလှုပ်ရှားမှုတွေရှိခဲ့တယ်လို့ရန်ကုန်အင်ဂျင်နီယာတပိတ်စစ်ကြောင်းမှပါဝင်သူတဦးကပြောပြပါတယ်
။ညာအင်းနဲ့ပတ်သက်တာရန်ကုန်လည်းမဟုတ်ဘူးပြ။တောင်ပေါင်းစုံတိုင်းကပြကြတယ်။အနေမှာရှိတဲ့အတိုင်းကြုံပြကြတာကဒီစစ်ကြုံပညာရေးလက်မခံကြလို့ပေါ့ဟုတ်။ ရန်ကုန်ကယောက်ျားတပိတ်ကဒီနေ့ဆိုလို့ရှိရင်300လောက်ထွက်တယ်ပေါ့နော
်။ယောက်ျားနီးနဲ့တပိတ်စစ်ကြောင်းတွေဆန္ဒပြနေကြတာကိုစစ်အုပ်ချုပ်ရေးကောင်စီရဲ့လက်နက်ကိုင်တပ်တွေဘက်ကလိုက်လံရှာဖွေဖမ်းဆီးတာ၊လူနည်းနည်းစုတာကိုတွေ့တာနဲ့ဖမ်းတာမျိုးတွေဖြစ်နေတာကြောင့်လက်ရှိမှာတော့ရန်ကုန်မှာဆန္ဒပြစစ်ကြောင်းတွေအားနည်းနေတယ်လို့ရန်ကုန်ဆန္ဒပြပွဲမှာပါဝင်သူတဦးကလည်းပြောပြပါတယ်
။တပိတ်ကင်ရစီလို့တဲ့သဘောတပါဝါဘောသူနည်းနည်းနားလေတော့ပုံများတယ်။မလူနည်းနည်းစုနေဆိုရင်လည်းဆန္ဒပြဖို့ရောက်လာပြီဆိုတော့မနေရဆိုကျွန်တော်တို့ဒီလည်းတောင်းတနေရမှာလိုက်တယ်ပေါ့နော်လက်တယ်တော့တပိတ်မစတင်ပါဘူးသူကဒါကိုစဉ်းစားပြီးတော့အလုံးရောက်လာတယ်ပေါ့ရောက်လာတယ်ဟာဟိုဒါဒလန်ကြောက်နေတယ်လို့ maybe CCTV ကြောင့်လည်းရှင်းအောင်ဖြစ်နေတယ်ကျွန်တော်တို့ဒီကတပိတ်အင်အားစုကြီးကအဲတရားဘယ်လိုတက်ဖို့ဟာညွှန်ကျွန်တော်တို့ကြိုးစားနေကြတာပါဟုတ်
ကချင်ပြည်နယ်မြကြီးနားဘက်မှာတော့ဒီကနေ့မနက်၈နာရီဝန်းကျင်လောက်ကဆိုင်ကယ်တပိတ်ပြုတ်လုပြီးတော့မြို့ရင်းလှစ်လည်ဆန္ဒပြခဲ့ကြပါတယ်ဆန္ဒပြပြီးတော့လူစုခွဲနေတဲ့အချိန်မနက်၁၀နာရီခွဲဝန်းကျင်လောက်မှာတော့စစ်ကောင်စီရဲ့လက်နက်ကိုင်တပ်ဖွဲ့တွေကအိမ်စည်းကားတွေနဲ့ဆန္ဒပြတဲ့သူတွေကိုလိုက်တိုက်ပြီးတော့လူငယ်အမျိုးသမီး၄ဦးကိုဖမ်းဆီးသွားတယ်လို့တပိတ်စစ်ကြောင်းမှပါဝင်သူတဦးက VOA ကိုပြောပြပါတယ
်ဒီနေ့ကျွန်တော်ဆိုင်ကယ်တပိတ်လုပ်တာမနက်၈နာရီခွဲလောက်မှာထွက်ပြီးတော့မှဆယ်နာရီခုခါနေလောက်လူစုခွဲတဲ့အချိန်မှာကျွန်တော်တို့လူစီကနဲ့အရက်ကပေါ့နော်အဲတုံးပြီးတော့ရဲကြီးကအနောက်ကနေမှကိုယ်အပြင်းထန်တဲ့လိုက်တိုက်တာပေါ့နော်အနည်းငယ်အဲမှာ main police လေးယောက်တင်ရချင်းရမှရှင်တဲ့သူတွေကတော့နောက်ကဖမ်းသွားရပေါ့နော်ကိုကလည်းဆက်ဆွဲပြီးတော့သူတွေပြစ်ခတ်တာတော့မရှိဘူ
းမူဆယ်မျိုးမှာဒီကနေ့မနက်ပိုင်းမှာလဲဆရာနာရှင်စန့်ကျင်ရေးတိုင်းရင်းသားလူမျိုးပေါင်းစုံတပိတ်စစ်ကြောင်းကိုလူတရားဝင်းကျင်လောက်ခြိတက်ဆန္ဒပြခဲ့ကြပါတယ်အုတ်ချုပ်သူတွေတရားမဲ့ရင်ဆန့်ကျင်ရမှာငါတို့ဝတ်တရားဆိုတဲ့စောင့်ဘုံနဲ့ခြိတက်ပြီးတရုတ်အလံကိုမိရှုဆန္ဒပြခဲ့ကြတယ်လို့တပိတ်စစ်ကြောင်းမှာပါဝင်တဲ့ Generation Z လူငယ်တဦးကပြောပြပါတယ်
။လူငယ်တရားဝင်ကျင်အောင်နဲ့ကျွန်တော်ထွက်လိုက်တဲ့ခင်ဗျ။တရားဝင်ကျင်အောင်ထွက်ပြီးတော့ကျွန်တော်တို့ဟာနိုင်စင်သွားတယ်ပြီးရင်ကျွန်တော်ပြည်သူစေအောင်ရှိအောင်သွားတယ်ခင်ဗျ။ပြီးရင်ကျွန်တော်တို့တရုတ်အလံတရုတ်ကိုဆန့်ကျင်တဲ့အနေနဲ့တရုတ်အလံမိရှုလိုက်တယ်ခင်ဗျ။နိုင်စင်ရှိမှာ
။အလားတူရှမ်းပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့မှာလည်းမိုးရီတဲထန်စွာရွာသွန်းနေတဲ့ကြားကလူလူကထီးတွေကမိုးကအင်ကြီးတွေဝစ်ဆင်ပြီးတော့အင်အားထောင်တဲ့ခြိတက်ဆန္ဒပြခဲ့ကြပါတယ်။နမ်ခမ်းမြို့ကပြည်သူလူထုနောက်ဆရာမမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများတပိတ်စစ်ကြောင်းတွေပူးပေါင်းပြီးတော့ဆေးအုပ်ချုပ်ရေးလက်အောက်ခံပညာရေးကိုအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြတယ်လို့တပိတ်ကောင်းဆောင်တူက VOA ကိုပြောပြပါတယ်။နေ့စဉ်မပြတ်အခုလိုကလမ်းမာတွေပေါ်ထွက်ဆန္ဒပြနေကြတဲ့မန္တလေးမြို့ရဲ့တပိတ်စစ်ကြောင်းတွေဟာဒီကနေ့မနက်ပိုင်းကနေစလို့စစ်ကြုံပညာရေးအလိုမရှိကြောင်းCDM ပညာရေးဝန်ထမ်းတွေဥဆောင်ပြီးတော့စုပေါင်းတပိတ်နဲ့ဆန္ဒပြကြပါတယ်။မိုးကုတ်၊လာရှိုး၊မိုးကောင်း၊စကိုင်း၊ကြိုက်ထုံနဲ့မော်လမြိုင်မြို့တွေမှာစစ်ကြုံပညာရေးအလိုမရှိကြောင်းလူမဲ့တပိတ်၊ဆင်းနေတပိတ်တွေနဲ့ပုံစံမျိုးစုံနဲ့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဖားကန်၊ကလေး၊မုံရွာ၊ဒဝဲ၊လောင်းလုံတို့မှာလည်းလူရာနဲ့ချီပြီးဆန္ဒပြကြသလိုမကွေးမြို့နီးကကြေးရွာတွေစုပေါင်းပြီးလည်းဆရာနာရှင်အလိုမရှိကြောင်းဆန္ဒပြကြပါတယ်။ဒါပြင်ကြိုက်ထူဟင်္ဒရာပကံညာဦးနဲ့လပတောင်းဒေသတွေမှာလည်းပျောက် जा တပိတ်လူမဲ့တပိတ်အာယုံဦးတပိတ်တွေဆင်နွှဲပြီးတော့ဆရာနာရှင်ဆန့်ကျင်လှုပ်ရှားမှုတွေကိုနေ့စဉ်မပြတ်ဆောင်ရွက်နေကြပါတယ်ရှင
်ဆန္ဒပြပွဲအခြေအနေတွေသိရပြီးတဲ့နောက်တရုတ်တန်းဝေးပိုက်လိုင်းလုံခြုံရေးတွေတိုက်ခိုက်ခံရတဲ့အကြောင်းဆက်ပါမယ်ရခိုင်ပြည်နယ်ကနေတရုတ်ပြည်ကူမင်းမြို့ကိုတန်းဝေးပို့တဲ့မန္တလေးတိုင်းဆင့်ကိုင်မြို့နယ်တောမရွာနာကတန်းဝေးပိုက်လိုင်းစောင့်တဲ့ရဲ9ယောက်ကိုလူတစုကတိုက်ခိုက်ခဲ့လို့ရဲ3ဦးသေဆုံးခဲ့ပြီးတဲ့နောက်ပိုင်လိုင်းကြီးကကြေးရွာမှာစစ်တပ်ချထားတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးနဲ့စကိုင်းဒေသတွေဘက်ကဒီအခြေအနေတွေနဲ့ပတ်သက်ပြီးရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုခမောင်စိုးမင်းပြောပြပါမယ်ခင်ဗျာ
။ရခိုင်ပြည်နယ်ကနေတရုတ်ပြည်ကူမင်းကိုဓာတ်ငွေပို့ဆောင်တဲ့ပိုင်လိုင်းဖြတ်တန်းရာမန္တလေးတိုင်းစင်ကိုင်မြို့နယ်တောမရွာအနီးကပိုင်လိုင်းလုံခြုံရေးရဲကင်းကိုလူတစုကဒီကနေ့မေ9ရက်မနေ့အစောပိုင်းမှာဝင်ရောက်တိုက်ခိုက်ခဲ့လို့ပိုင်လိုင်းလုံခြုံရေးယူနေတဲ့ရဲ3ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
မနက်ခွန်နာရီလောက်မှာတနက်ဖောက်တန်ကြရတယ်။တနက်ဖောက်တန်ကြရပြီးတော့နောက်ထပ်တနက်ဖောက်တန်3ချက်ပေါ့။ပထမတစ်ချက်နောက်တစ်ခါ2ချက်အဲ့ဒါကြားရတဲ့အချိန်ခွန်နာရီလောက်ပေါ့။ခွန်နာရီလောက်မှာကြားရတယ်။ကြားပြီးတော့ဒါဖြစ်တာလည်းမသိဘူးရွာလည်းအထိတ်တလန့်ဖြစ်သွားတယ်။ဖြစ်သွားတော့သူတို့အချင်းချင်းပြစ်ခတ်ကြတာထင်တယ်ပေါ့။ရွာကနေထင်ကြီးပြေးကြတော့အဲ့နောက်ပိုင်းမှာစစ်သားဟောရဲဟောအဲ့ဒီမှာလုံးလုံးကြီးချထားတဲ့ရေကိန်းသားမှာရောက်နေကြတယ်ခုနှစ်နာရီလောက်မှလေနောက်ပိုင်းတင်းထွက်လာတာရေသား3ယောက်ဖြေသွားတယ်ဒါနဲ့ဝင်ခုတ်ခံရတယ်မနေ့ကင်း9နာရီ10မိနစ်လောက်ကဝင်ပြီးတော့လူအင်အားခမ်းမန်းကြီးလူအင်အား20လောက်ပါတဲ့လူတစုကဝင်ခုတ်သွားတယ်တောင်ကြတဲ့ဝန်ထမ်းက9ယောက်ရှိတယ်အဲဂျူဒီအချင်းအပြောင်းမှာအိတ်နေတဲ့ဝန်ထမ်းတွေခုတ်ခံရတယ်လို့
သိရတယ်ခင်ဗ
ျအခုလိုပိုက်လိုင်းဆောင်တဲ့ရဲတွေတိုက်ခိုက်ခံရပြီးတေဆုံးသွားတာကြောင့်တော်မရွာမှာည6နာရီကျော်ရင်အပြင်မထွက်ဖို့စစ်ကောင်စီဘက်ကလိုက်ပြောနေပြီးစစ်တပ်လည်းချထားတယ်လို့ဒေသခံတွေကပြောပါတယ်အခုတိုက်ခတ်မှုဟာကျောက်ဆယ် KI ကာကွယ်ရေးအဖွဲ့ကသူတို့လှုပ်ဆောင်တာဖြစ်တယ်လို့ထုတ်ပြန်ထားပါတယ်ဒါအပြင်မေ3ရက်ကစာတင်ကျောင်းလာဖွင့်လို့ဆန္ဒထုတ်ဖော်ခဲ့တဲ့စကိုင်းတိုင်းခင်ဦးမြို့နယ်တဲကတင်းမရွာမှာဆန္ဒထုတ်ဖော်ခဲ့သူတဦးရဲ့နေအိမ်ကိုမေ4ရက်ညပိုင်းကစစ်ကောင်စီတပ်တွေလာရောက်ရှာဖွေတာပြုလုပ်ခဲ့ပြီးပစ္စည်းတွေယူဆောင်သွားခဲ့တယ်လို့ဝင်ရောက်ရှာဖွေခံရသူတဦးကပြောပါတယ်
။ဘာလို့လဲပေါ့ဗျာ။ခင်ဗျားကတော့ခမကြီးကလည်းရှိမှလည်း30တော်ဝင်လောက်တော့ရှိနေတယ်လို့။ဝင်ရောက်ကျွန်တော်ခင်ဗျားဟိုဟာတွေကတကားပြန်ရိုက်ဖို့ပြီးတော့ရှိတယ်ဟိုပေါ်ကပကံခွဲရောက်နေရတာမကြံကျလို့အတန်းချက်ဆက်ဟိုတွန်းပုံးနေတော့ဟိုကြံတဲ့ဟာတွေလေဒီကကယူအပ်တဲ့ဟာတွေဒီဝေးယူပြီးတော့အဲ့ဒါလည်းဒီလိုပါလေဒီကျွန်တော်တို့ဒီမျိုးကြောင့်စိုက်ဖို့တဲ့မျိုးတပားအေးပြာစားအကုန်လုံးတလင်းကြောင့်ခုန်ခွဲပြီးအကုန်လုံးချန်ကျဲထားရတယ
်။မေလ3ရက်နဲ့4ရက်နေ့ဒီမှာဒေသခံတွေနဲ့စစ်ကောင်စီတပ်တွေအပြန်အလှန်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပြီးဒေသခံ2ဦးနဲ့စစ်သား4ဦးအထိတေဆုံးခဲ့တဲ့အထိပစ်ခတ်မှုပြင်းထန်ခဲ့တဲ့မကွေးတိုင်းထီလင်းမြို့မှာတော့ဒီကနေ့တိုက်ပွဲမဖြစ်ဘဲငြိမ်သက်နေတယ်လို့ဒေသခံတဦးကပြောပါတယ
်။အဲဒီတက်ကအတမရှိဘူးဒီနေ့ငြိမ်နေတယ်သူတို့ကင်းနေပါလိမ့်ချပြီးတော့ပါဝါလုခကြတော့ဒီဘက်ကလည်းညင်းနေ
။ဒါအပြင်မနေ့ကညနေပိုင်းကဖန်ဝရန်ထုတ်ထားသူတွေကိုလာရောက်ဖမ်းဆီးရာကနေဒေသခံရွာသားတွေနဲ့စစ်ကောင်စီတပ်တွေအခြေအနေတင်းမာပြီးပြစ်ခတ်မှုဖြစ်ပွားခဲ့တဲ့မကွေးတိုင်းပေါ့မြို့နယ်ရေပြာကြီးရွာမှာစစ်ကောင်စီတပ်တွေကပြစ်ခတ်တာကြောင့်ရွာသားတဦးသေဆုံးခဲ့ပြီးတဦးဒဏ်ရာရှိခဲ့ကဒီကနေ့မှာတော့လုံခြုံရေးကိုတင်းကျပ်စွာချထားတယ်လို့ဒေသခံတွေကပြောပါတယ်။မန္တလေးမြို့မှာဆိုရင်လေလုံခြုံရေးယူထားတဲ့စစ်သားကဆိုင်ကယ်တစီးကိုစစ်ဆေးရာမှာအစစ်ဆေးမခံဘဲမောင်းပြေးတဲ့အတွက်လုံခြုံရေးယူထားသူကတနတ်နဲ့ပြစ်ခတ်လိုက်တာကြောင့်ဆိုင်ကယ်မောင်းနေသူကိုမထိဘဲအနီးမှာရပ်ထားတဲ့ကားပေါ်ထိုင်နေတဲ့သူကိုထိမှန်ပြီးတဦးသေဆုံးခဲ့တယ်လို့တဦးဒဏ်ရာရှိခဲ့ပါသေးတယ်ခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတကာမှာစစ်ကောင်စီကိုတရုတ်နိုင်ငံကကြောတောနောက်ခံလုပေးနေတယ်လို့မြန်မာຫນွေဦးဒေါ်လာရဲ့လှူရှားသူတွေကယူဆကြပါတယ်။အဲဒါကြောင့်လဲမြန်မာနိုင်ငံကတရုတ်ရင်းနှီးမြှုပ်နှံမှုတွေကိုစတင်တာတွေရှိတယ်လို့ရခိုင်ပြည်နယ်ကနေတရုတ်နိုင်ငံကိုတွေ့တန်းထားတဲ့တရုတ်နိုင်ငံပို့ဒဏ်ငွေပိုက်လိုင်းကိုဖောက်ခွဲဖြစ်စီမယ်လို့ချိန်ချောက်တာတွေလည်းရှိခဲ့မှုပါတယ်။အခုဖြစ်တဲ့ဒဏ်ငွေပိုက်လိုင်းလုံခြုံရေးယူထားတဲ့ကင်းစခန်းတစ်ခုတိုက်ခိုက်ခံရတဲ့ဖြစ်ရပ်ကတော့အဲဒီလိုချိန်ချောက်မှုတွေနောက်ပိုင်းပထမဆုံးကြုံရတဲ့တိုက်ခိုက်မှုဖြစ်ပါတယ်။လူ30လောက်ပါတဲ့လူအုပ်ကတုတ်သားတွေနဲ့တိုက်ခိုက်တာကြောင့်ရဲတပ်သား3ဦးထိုးသွင်းဒဏ်ရာတွေနဲ့တည်ဆုံးခဲ့တယ်လို့မြန်မာအတန်ကလည်းည8နာရီတိုင်းမှာအတည်ပြုကြေညာသွားပါတယ်ခင်ဗျာ။ကိုခိုင်ဘက်ကတိုက်ပွဲအခြေအနေမှကြခင်သိရပါမယ်အခုဆက်ပြီးဟာခါကပြစ်ခတ်မှုတရင်ဆက်ပါမယ်ချင်းပြည်နယ်ဟာခါမြို့မှာဆက်ရနာရှင်ဆန့်ကျင်ရေးဆန္ဒပြသူတွေနဲ့ဖွဲ့စည်းထားတဲ့ချင်းလန်ဒီဖ ens force အဖွဲ့နဲ့စစ်ကောင်စီလက်နက်ကင်တပ်ဖွဲ့ဝင်တွေကြားမေလ၄ရက်နေ့ညပိုင်းမှာပြစ်ခတ်တိုက်ခိုက်ဆက်ကြပါတယ်အဲ့ဒီပြစ်ခတ်မှုဖြစ်ပြီးတဲ့နောက်ဟာခါဒေသခံ၃ဦးကိုစစ်ကောင်စီတပ်ကဖမ်းဆီးခေါ်ဆောင်သွားတယ်လို့ဒေသခံတွေကပြောပါတယ်အပြည့်စုံကို VOA သတင်းတော်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ခင်ဗျာ
ဟာခမ်းမြို့အင်းဝပိုင်ရှိမှာရှိတဲ့စစ်ကောင်စီအဖွဲ့ရဲ့လုံခြုံရေးကင်းစခန်းတစ်ခုကိုချင်းပြည်တုကာဝေးရေးအဖွဲ့ကနေမေလ၄ရက်နေ့ညပိုင်းမှာတိုက်ခတ်ခဲ့တယ်လို့ CDF အဖွဲ့ပြောခွင့်ရသူကပြောပါတယ်
။ဟုတ်ကဲ့မင်းညာရှိနိုင်ခွေးလုံးမှာဘောတော့အင်းဝပိုင်ရှိဒီနားမှာစစ်တပ်ပုံတွေအခြေချထားတဲ့တပ်ကန်တစ်ခုကြီးရဲ့လုံခြုံရေးကိတ်တော့အဲ့မှာနေရောက်ရှိရဆိုအဲ့ဒီကျွန်တော်တို့ဖုတ်သားတွေတော့တွားပြစ်တယ်တယောက်ကပွေးချင်းတယ်တယောက်ကဒဏ်ရာရတယ
်ဒီပြစ်ခတ်တိုက်ခိုက်မှုပြီးတိုက်ပွဲဖြစ်ပွားတဲ့နေရာဒီမှာနေထိုင်တဲ့ဟာခါဒေတာခန်၃ဦးကိုစစ်ကောင်စီတပ်ကဒီမနေ့မှဖမ်းဆီးခေါ်ဆောင်သွားတယ်လို့မြို့ခံတူကပြောပါတယ
်အမေကတော့ကျွန်တော်ဒီ CDF ကကင်းစခန်းတစ်ခုဝင်ဖြစ်တာပေါ့နော်ဒီနေ့မနေ့မှာဒီ၃ယောက်တို့ဒီအင်းဝပိုင်အနောက်မှာရှိတဲ့ဒီအိမ်တဲအိမ်ကိုတို့မနေ့ကဖြစ်စဉ်နဲ့ပတ်သက်ပြီးမေးမြန်းဆရာရှိတယ်ဆိုဖမ်းခေါ်သွားရှိရစ်ခန်းမနေ့ရှိနိုင်ခွဲလောက်ကတော့မင်းကလေးနှစ်ယောက်နဲ့ရောက်ကြလို့ကြပေါ့နော်အိမ်ရှင်တယောက်နဲ့အိမ်သားညီမနှစ်ယောက်ပေါ့ခုချိန်ကပြန်ပြုတ်ပြေပေါ့နော
်ဒါအပြင်ဟာကားမျိုးနဲ့ဆန္ဒလာမျိုးကြားမှာလဲမင်းညနေပိုင်းမှာချင်းပြည်တို့ကာကွယ်ရေးဖွဲ့ကနေစစ်ကောင်စီတပ်ဖွဲ့ကိုပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ
်ဟာကားနဲ့ဆန္ဒလာကြားဆိုဆန္ဒလာနဲ့မျိုးရောမျိုးပဲအဲ့ဒီနေရာတနေရာမှာပဲဒီတော့မှာချင်းလက်ပြီးတော့အဲ့ဒီဖွဲ့သူတို့ကဒီကနေနေနေနဲ့၆ယောက်အဲ့လိုပူတန်နေနေနေတဲ့သူတွေကသူကျွန်တော်တို့သွားပြစ်တာဒီလိုတယောက်ကတန်ရာရတယ်အကြဆုံးတော့မရှိဘူးစစ်တပ်ကက
ဟာကမြို့မှာဆက်အနာရှင်စန့်ကျင်ရေးစန္ဒပြတဖိမောက်စင်တွင်ဖန်စီခံထားရတဲ့သူတွေအလုံးကိုမေလနှစ်ရက်နေ့ညနေ၄နာရီနောက်ဆုံးထားပြီးပြန်လွှတ်မပေးရင်စစ်စင်ရေးတိုက်ခိုက်မှုတွေလုပ်သွားမယ်လို့
CDF ဖွဲ့ကဂျင်ညာထားရမှာအဖမ်းဆီးကလူငယ်တွေကိုလှုပ်ပေးတာမရှိတဲ့အတွက်ဟာကမြို့မှာပြစ်ခတ်မှုတွေဖြစ်ပေါ်လာနေတာပါဖမ်းဆီးသူတွေမလို့မချင်းစစ်ရေးဆက်လက်လှုပ်ရှားသွားမယ်လို့ CDF ဖွဲ့ပြောခွင့်ရသူကပြောပါတယ်မရှိသေးဘူးစောက်စေတော့ဒီနေ့နေ့တုံးရက်ဆက်ဖမ်းနေဆိုတော့ဒီလိုမျိုးရဲ့အဲ့လို့တွေကနေ၃ရက်ဆက်တိုက်ခိုက်နေခဲ့တာပါ ဒီတိုက်ချိုက်မှုတွေမှာစစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်ထားပေမဲ့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမသိရသေးပါဘူးချင်းပြည်နယ်မင်းသားနဲ့ဟာကာမျိုးတွေမှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတပိတ်မှမှုအပေါ်မှာလုံခြုံရေးတပ်ဘက်ကလက်လက်နဲ့အကြမ်းဖက်ဖြိုခွင်းဖန်ဆီးမှုကြောင့်ဒေသခံတွေကရရလက်နဲ့ကင်ဆွဲခုခံတော်လှန်လာခဲ့ကြတာလည်းဖြစ်ပါတယ်ခင်ဗျာဟာကာမှာတိကျကြတဲ
ကြောင့်ရတ်တော့မှလဲဆိုတာမပြောခင်ကုတ်ခိုင်ဘက်ကတိုက်ပွဲအခြေအနေကြည့်အောင်ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မှာအင်္ဂါနေ့ညနေပိုင်းကစခဲ့တဲ့တိုက်ပွဲဟာဒီကနေ့နေကင်းပိုင်းအထိဆက်ဖြစ်ပြီးတိုက်ပွဲကြောင့်အရသား9ယောက်ထိခိုက်ဒဏ်ရာရခဲ့ပါတယ်ဒီချိန်ထဲမှာပဲကချင်ပြည်နယ်နမ်မတိမြို့မှာတမ်းမတော်ရင်တန်းကိုမိုင်းခွဲတိုက်ခိုက်တာရှိခဲ့တယ်လို့မိုးမောက်မြို့နယ်မှာလည်းတိုက်ခိုက်တာတွေဆက်ဖြစ်နေပါတယ်ရန်ကုန်ကလာတဲ့ဒီသတင်းပြည့်စုံကိုတော့ကုသညူကပြောပြပါမယ်ခင်ဗျာ
ကုခိုင်မြို့နယ်အတွင်းဖြစ်ပွားတဲ့တိုက်ပွဲဟာအင်္ဂါနေ့ညနေ3နာရီခွဲလောက်ကစတင်ခဲ့ပြီးတော့ညနေ9နာရီခွဲလောက်မှရပ်ဆိုင်းခဲ့ပေမဲ့ည9နာရီကနေပြီးတော့7နာရီခွဲလောက်ထိမြို့အနီးမှာပါတိုက်ပွဲတွေထပ်ပြီးတော့ဖြစ်ခဲ့ပါတယ်။ဒီတိုက်ခိုက်မှုတွေဟာဒီကနေ့မနက်ပိုင်းကနေနေကင်းထိဆက်ပြီးတော့ဖြစ်ပွားနေပြီးတော့အင်္ဂါနေ့ညပစ်ခတ်မှုမှာလူ9ယောက်တန်းရခဲ့တယ်လို့ကုခိုင်ဒေသခံတဦးက VOA ကိုပြောပါတယ
်။မနေ့ကညဒီမှာတားတွေ့ကြတယ်။မြို့အဆက်ထဲမှာအရာဝါမှာဟိုဘက်ကဟိုမန္တလေးအဲမန္တလေးဘက်အထွက်ဘက်ကောဦးကျက်ဘက်အထွက်ဘက်ကောတွေ့ရတာခုနှစ်နာရီတော့ကစပြီးတော့ပြန်ချရတာလေရက်သား9ယောက်ထိပါအာမနေ့ကလာရှုပ်ပူလိုက
်ဒီနေ့နေကင်း2နာရီလောက်ထိပစ်ခတ်တံတွေကြားနေရတယ်လို့ပဲမြို့တွင်းဈေးဆိုင်တွေပိတ်ဖို့လဲသတင်းတွေထွက်နေပါတယ်ဒီနေ့ဖြစ်တဲ့တိုက်ပွဲဟာမူဆယ်ဘက်အထွက်မန်ပန်းရွာအနောက်ဖက်ပြင်းခွဲရွာဘက်မှာဖြစ်ပွားနေကြောင်းနဲ့တိုက်ပွဲဖြစ်ချိန်မှာမူဆယ်မန္တလေးပြည်အစုလက်မကြီးကိုခဏပိတ်ထားပြီးတော့နောက်ပိုင်းမှာတော့ကားတွေပုံမှန်ပြေးဆွဲနေတယ်လို့လည်းဒေသခံတွေကပြောပါတယ်ဒီတိုက်ခိုက်မှုဟာ TNLA တအားပလောင်နဲ့ MNDAA ကုကတပ်တွေပူးပေါင်းပြီးတော့တပ်မတော်ကိုတိုက်ခိုက်တာဖြစ်တဲ့အကြောင်း TNLA ကသတင်းထုတ်ပြန်ထားပါတယ်ဒီနေ့မနေ့ပိုင်းမှာပဲကချင်ပြည်နယ်နမ်တီအထက်ဒေသခံတွေအခေါ်ကြောက်တောင်ဆူတဲ့နေရာမှာတပ်မတော်ရင်နံတစ်ခုကို KIA ကမိုင်းခွဲတိုက်ခိုက်ခဲ့တယ်လို့နမ်တီဒေသခံတူကပြောပါတယ
်
အထိခိုက်ကြဆုံးကိုသေချာမသိရကြောင်းလည်းပြောပါရယ်အခြားဒေသခံတူကတော့ဒူနာတင်နှစ်စီးနဲ့တည်ယူတာရှိခဲ့ပေမဲ့အသေးစိတ်အခြေအနေမသိရဘူးလို့ပြောပါရယ်မိုးမောက်မြို့နယ်ကမြို့တစ်ကုန်းလောဘက်မှာတော့ဒီကနေ့ဆနေရမြောင်နေ့မှာလက်နက်ကြီးနဲ့ပစ်ခတ်တာတွေဆက်ပြီးတော့ရှိနေတဲ့အကြောင်းမိုးမောက်ဒေသခံတူကပြောပါရယ
်ဒီနေ့ရနေ့ပေါ့ဟွာနေကြရည်နဲ့သုံးလာကြတာဒီနေ့တော့မလာဘူးမနေ့ကတော့ခေါက်လာပြီ
လေတိုက်ကိုကြောက်ပေါက်ကွဲတာကြောင့်ဒေသခံတွေထိလန့်နေကြောင်းလည်းသိရပါရယ်ဒီကနေ့တိုက်ပွဲသတင်းနဲ့ပတ်သက်ပြီးတော့မေးမြန်းဖို့ဗိုလ်မှူးကြီးနော်ဘူးကိုဆက်သွယ်ရမှာတော့ဆက်သွယ်လို့မရခဲ့ပါဘူး။လက်ရှိမူမောင်းမြို့နယ်အတွင်းဖြစ်တဲ့တိုက်ပွဲသတင်းကိုတော့တပ်မတော်ဘက်ကထုတ်ပြန်ထားတာမရှိသေးပါဘူး။ဒီလ3ရက်နေ့ကချင်ပြည်နယ်မန်စီမြို့နယ်ရဲစခန်းကိုလက်နက်ကင်တပ်တွေဝန်ရောက်တိုက်ခိုက်တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်တူကြာဆုံးခဲ့ကြောင်းနဲ့ဧပြီလ30ရက်နေ့ကမြကျိနားမြို့နယ်မြကျိနားစွန်ဘရာပွန်လမ်းလုပ်ငန်းလုပ်နေတဲ့မော်တော်ယာဉ်ကို KIA ကလက်နက်ငယ်နဲ့ပစ်တာကြောင့်လမ်းလုံသား3ဦးဒဏ်ရာခဲ့တဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကအင်္ဂါနေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုခိုင်ဘက်ကတိုက်ပွဲအခြေအနေနားဆင်ခဲ့ရတာပါနောက်ပိုင်းမှာဥကျော်စံသာရဲ့မြမအရေးတုံးသက်ချက်အပါအဝင်တင်ပြဆိုင်ကဏ္ဍတွေကိုလည်းနားဆင်ရဖို့ရှိပါတယ်ကုလသမဂ္ဂဆိုင်ရာမြမအတံမကြီးရဲ့ပြောဆိုချက်ပေါ်ဘယ်လိုတုံ့ပြန်ကြသလဲဆိုတာမပြောခင် AMP ပါတီဘက်ကဒီကနေ့ဘာပြောသလဲကြည့်ရအောင်ပါမြမနိုင်ငံမှာဖေဖော်ဝါရီလတရနေ့ကအာဏာသိမ်းယူခဲ့တဲ့စစ်ကောင်စီဘက်က AMP ပါတီရဲ့တောင်းဆိုချက်တွေကိုမလုံဆောင်ခဲ့တာကြောင့်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုရပ်သွားတော့မယ်လို့ရခိုင်မျိုးသားပါတီ AMP ကပြောပါတယ်ဒီအကြောင်းရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုကိုငင်းချမ်းကပြောပြပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းရခိုင်မျိုးသားပါတီ ANP ရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဒေါ်အေးနုစိန်ဟာအာဏာသိမ်းစစ်ကောင်စီရဲ့အဖွဲ့ဝင်တဦးဖြစ်ပါဝင်ခဲ့ပါတယ်။လက်ရှိမှာတော့ပါတီရဲ့တောင်းဆိုချက်တွေကိုစစ်ကောင်စီဘက်ကမလုံဆောင်ပေးတာကြောင့်စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာတွေကိုရခိုင်မျိုးသားပါတီအနေနဲ့ရပ်တန့်သွားမယ်လို့ပါတီဥက္ကဋ္ဌဦးတာထွန်းလှက VOE ကိုပြောပါတယ်။
အဲကျွန်တော်တို့ဒီဆက်ဆက်ဆောင်ရွက်နေနေဆိုတဲ့ဟိုပုံစံမျိုးလေးကျွန်တော်တို့ဟိုလောက်ဆောင်လို့ရခဲ့တဲ့အချိန်လေးလည်းမရှိဘူးအဲဒါကြောင့်ဒေါ်အင်းနုစင်ပါဝါမှုနဲ့ပတ်သက်ပြီးပါတီကဆက်ဆက်ဆောင်ရွက်ဖို့တော့ဟိုလောက်ဆောင်ခဲ့တဲ့ကိစ္စတွေကို
ဒေါ်လာစီမအဲ့ဒါကြောင့်ဒီနေ့ဟိုမှာကျင်းပတဲ့ဘိုးအလုံးမှုဆုံးအစည်းအဝေးကဒီငကတော်စီမံအုပ်ချုပ်ရေးကောင်စီနဲ့ဆက်ဆက်ဆောင်ရွက်မှုတွေကိုဟိုရဲနာဖို့အတွက်တပတ်တာပြချပေးတာဖြစ်တယ်။ရခိုင်မျိုးသားပါတီဟာရခိုင်လူမှုထောက်ခံမှုအများဆုံးရရှိထားတဲ့ပါတီတစ်ခုလည်းဖြစ်တယ်လို့ရခိုင်ပြည်သူလူထုအကျိုးစီးပွားနဲ့ရခိုင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီကိုရခိုင်မျိုးသားပါ ောပါတယ
်ရခိုင်ပြည်နယ်အစိုးရကိုဥဆောင်ဖွဲ့စည်းဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ်အခုနိုင်ငံတော်စီမံအစိုးရကောင်စီကိုလည်းကျွန်တော်တို့ဟိုဥဆောင်ပြီးကျွန်တော်တို့ဒီရခိုင်လူမျိုးနဲ့ရခိုင်ပြည်နယ်အကျိုးစီးပွားအတွက်ကျွန်တော်တို့ဟိုလှုပ်ဆောင်ဖို့အတွက်ကျွန်တော်တို့တောင်းဆိုခဲ့တာရှိတယ
်အာဏာသိမ်းစစ်ကောင်စီကခန့်အပ်တဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီဝင်ယာဒူးကိုရခိုင်မျိုးသားပါတီရဲ့ထိပ်ပိုင်းခေါင်းဆောင်တဦးဖြစ်တဲ့ဒေါ်အင်းနုစိန်ကလက်ခံခဲ့ပြီးတဲ့နောက်ပိုင်းရခိုင်လူထုကြားဝေဖန်မှုတွေလည်းရှိခဲ့တယ်လို့ပါတီတွင်းနှုတ်ထွက်တာတွေလည်းရှိခဲ့ပါတယ်။လက်ရှိမှာတော့ရခိုင်မျိုးသားပါတီအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာတွေကိုရပ်တန့်မဲ့ကိစ္စနဲ့ပတ်သက်ပြီးရခိုင်ရေးလေးလာသုံးသက်သူကိုထွန်းကြည်ကအခုလိုပြောပါဗျ။ကျင
့်သွားခဲ့တဲ့စစ်ကောင်စီကလည်းဒီလူထုဆန္ဒပြပွဲတွေနောက်ပြီးတော့ဒီလူထုလှောက်ဆန်းမှုတွေမှာဒီတုံ့ပြန်လဲတုံ့ပြန်ခဲ့တဲ့အတန်းဖက်လောက်ရတဲ့အကောင်လုံးဟာလဲ ANP ပါတီမှာလဲတာဝန်ရှိတယ်ဆိုတာကိုသူတို့ဝါခံရလိမ့်မယ်ဒါကတော့အရှိတရားဖြစ်တယ
်လက်ရှိအချိန်မှာရခိုင်မျိုးသားပါတီကဒေါ်အေးနုစိန်နဲ့အရင်အစိုးရလက်ထက်ကရခိုင်တိုင်းဒေသရေးရာဝန်ကြီးအဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ဦးဇော်အေးမောင်တို့ကအာဏာသိမ်းစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်နေတာပါရခိုင်မျိုးသားပါတီအနေနဲ့စစ်ကောင်စီနဲ့ပူးပေါင်းနေသူတွေဟာသူတို့ဆန္ဒသဘောအလျောက်ပူးပေါင်းနေသူတွေဖြစ်ပြီးပါတီကထုတ်မထုတ်ဆိုတာကိုတော့ဘ ഹു ကော်မတီအစည်းအဝေးခေါ်ယူပြီးဆုံးဖြတ်ရမှာဖြစ်တယ်လို့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးတာထွန်းလှကပြောပါရခင်ဗျာ
ရခိုင်မျိုးသားပါတီကစစ်ကောင်စီနဲ့ပူးပေါင်းဆောင်ရွက်တာရပ်တော့မယ်ဆိုတဲ့အကြောင်းပြောထားခဲ့တာပါစစ်ကောင်စီနဲ့အတူအပေါင်းပါစီးပွားရေးလုပ်ငန်းရှင်တွေကိုပြစ်မှတ်ထားပြီးပိတ်ဆို့အရေးယူမှုတွေဆက်လုပ်တော့ဖို့လိုတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတမန်ကြီးကအမေရိကန်အောက်လွှတ်တော်အမတ်တွေကိုတိုက်တွန်းခဲ့တဲ့အပေါ်လူ့အခွင့်အရေးနဲ့နိုင်ငံရေးလေးလာသူတို့ချို့ကကြိုဆိုထောက်ခံကြပါတယ်ရန်ကုန်ကပြပို့တဲ့ဒီသတင်းကိုကိုဇော်ဝင်းလိုင်းပြောပြပါမယ်ခင်ဗျာ
မြန်မာစစ်ဗိုလ်ချုပ်တွေကိုပြစ်မှတ်ထားတန်ခတ်ပိတ်ဆို့မှုတွေလုပ်တာကမြန်မာနိုင်ငံရဲ့လက်ရှိအခြေအတဲကိုဖြေရှင်းရမှာထိရောက်တဲ့နိလန်တစ်ခုဖြစ်ကြောင်းကုလသမဂ္ဂဆိုင်ရာမြန်မာနိုင်ငံတာမတ်ကြီးဦးကျော်မိုးထွန်းကအင်္ဂါနေ့ကပြုလုပ်တဲ့အမေရိကန်အောက်လွှတ်တော်မြန်မာအရေးကြနာပွဲမှာပြောပါတယ်အမျိုးသားညီညွတ်ရေးအစိုးရ NUG ကိုအတိအမှတ်ပြုကြဖို့ NASA ကစစ်ကောင်စီအပါအဝင်အပေါင်းပါတွေလက်ထဲရောက်သွားနိုင်မဲ့ငွေတွေကိုဖြတ်တောက်ပြစ်ဖို့နဲ့စစ်ပွားရေးပိတ်ဆို့မှုတွေဆက်လုပ်သွားကြဖို့အောက်လွှတ်တော်အမတ်တွေကိုသူကတိုက်တွန်းခဲ့တာပါဗီဒီယိုကွန်ဖရင့်နဲ့၃နာရီကြာပြုလုပ်တဲ့ဒီကြားနာပွဲမှာတမကြီးဦးကျော်မိုးထွန်းပြောဆိုသွားတာနဲ့ပတ်သက်ပြီးလူ့ခွင့်ရေးနဲ့မြန်မာနိုင်ငံရေးလှစ်လာသူတချို့ကကြိုဆိုလိုက်ကြပါတယ်။အမျိုးသားညီညွတ်ရေးအစိုးရ NUG ကိုထောက်ခံကြောင်းသဘောထားကြေညာချက်ထုတ်ပြန်ခဲ့တဲ့ချင်းလူ့ခွင့်ရေးအဖွဲ့ CHRO ကဦးကျော်မိုးထွန်းမနေ့ကဆွေးနွေးသွားတဲ့သဘောထားအပေါ်မှာထောက်ခံကြောင်းပြောပါတယ်။ NASA ကစစ်ကောင်စီကိုဒဏ်ခတ်ပိတ်ဆို့မှုတွေဆက်လုပ်သွားဖို့လိုကြောင်းလဲ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာစလိုင်းဇာအုပ်က VOA ကိုပြောပါတယ်။
โอเคကျွန်တော်တို့လက်ခံကြည့်ဆိုရဲပေါ့เนาะစစ်ကောင်စီဆိုတဲ့ဟာကသူတို့တရားမဝင်တဲ့အာဏာသိမ်းရေးဖွဲ့ပဲလို့ကျွန်တော်တို့သတ်မှတ်ပါတယ်ဆိုတော့အခုလိုမျိုးဒီစစ်ကောင်စီရဲ့အာဏာသိမ်းမှုမအောင်မြင်နိုင်အောင်နိုင်ငံတကာအစိုးရတွေကပိတ်ဆို့မှုဟိုလုပ်ဖို့ကျွန်တော်တို့တိုက်တွန်းပါတယ်
နိုင်ငံကလူ့ခွင့်ရေးရှင်တွေတူဦးဖြစ်သလိုဥပဒေထောက်ကူပြုကွန်ရက်တည်ထောင်သူလည်းဖြစ်တဲ့ဥအောင်ထုကလည်းစစ်ကောင်စီကိုဒဏ်ခတ်ပိတ်ဆို့မှုတွေလှုပ်လာတာကိုသူ့အနေနဲ့ထောက်ခံကြောင်းပြောပါတယ
်ကျွန်တော်တို့ထောက်ခံပါတယ်ဥကြုံမို့ထုံပြောတာဘာကြောင့်လဲဆိုတော့ပိတ်ဆို့မှုကြောင့်ဆုံးရှုံးသွားနေတာနှစ်မျိုးရှိတယ်နှစ်မျိုးကတော့ဘာလဲဆိုတော့ဒီအဓိကစစ်ကောင်စီနဲ့သူ့ရဲ့စီဝေးရန်ရည်ဖြစ်တယ်ဟိုနောက်တစ်ခုကတော့သူတို့နဲ့ပေါင်းနေတဲ့ခရိုနီစီဝေးလုပ်ငန်းရှင်ကြီးတွေဖြစ်တယ်ရိုးရိုးစီဝေးလုပ်ငန်းရှင်တွေတိခိုက်နေတာပေါ့သို့တော်လည်းပဲအခုလိုမျိုးစစ်ကောင်စီကိုတကယ်တိုက်နေကြကြတာတွေမှာသူလည်းဇုံတရားထိခိုက်တာမျိုးတော့သူ့အတွက်ကအသင့်ပင်ကျွဲလောက်ပဲရှိမယ်လို့ထင်တယ်လေစစ်ကောင်စီကအခုအစိုးရပုံစံမျိုးတင်းတက်လုပ်နေတဲ့ကာလတည်းမှာနိုင်ငံကိုပိတ်ဆို့မှုတွေလက်ပေါင်းစံလို့ကကောင်းနေလို့ကျွန်တော်ထုတ်ခဲ့
လက်ရှိမှာအမေရိကန်နဲ့မိတ်ဖက်နိုင်ငံတို့ကမြန်မာစစ်ကောင်စီတွေကိုစီးပွားရေးအရဆက်လက်တန်းခတ်နိုင်ဖို့လက်တွဲဆောင်ရွက်နေပြီးစစ်ကောင်စီစီရောက်ရှိနိုင်မဲ့မြန်မာနိုင်ငံရဲ့ဒေါ်လာ1ဘီလီယံပိုင်ဆိုင်မှုကိုလည်းထိန်းချုပ်ခဲ့ပါတယ်။အမေရိကန်အောက်လွှတ်တော်နိုင်ငံရေးကော်မတီဥက္ကဋ္ဌဝိုင်းရင်လွှတ်တော်အမတ် Gregory Meeks ကတော့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာစစ်တပ်ကိုအရေးယူပိတ်ဆို့နိုင်ရေးနီးလန်းတွေရှာဖွေဖို့အတွက်အခုလိုကြားနာပွဲကိုလွှတ်ရတာဖြစ်ကြောင်းအင်္ဂါနေ့ကသူ့ရဲ့အဖွဲ့မင်ကမှပြောဆိုသွားပါတယ်ခင်ဗျာ။
ူရသမဂ္ဂဆိုင်ရာမြန်မာတမ္မတိဦးကျော်မိုးထွန်းအမေရိကန်အလို့တော်မှာပြောဆိုခဲ့တဲ့ပေါ်တုံ့ပြန်ချက်တချို့ကိုကြားခဲ့ရတာပါဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့သတင်းပတ်ဆက်ကဏ္ဍတွေအလှည့်ကြပါပြီအရင်ဆုံးတော့လူလူနဲ့ကျန်းမာရေးကဏ္ဍနားဆင်ရပါမယ်ခြေလက်တွေမှာတနတ်တန်ရရရှိတဲ့အခါအယိုးကျိုးမကျိုးဆိုတာကိုတာမန်လူတယောက်အနေနဲ့အချက်၅ချက်ပေါ်အခြေခံပြီးတော့ခန့်မှန်းသိရှိနိုင်တဲ့အကြောင်းဒေါက်တာတန့်စောကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ
ခြေလက်တွေမှာတန်ရရတဲ့အခါအရေးပြားကြွက်သားအယွတ်အောင်ကြောနဲ့သွေးကြောတွေကိုထိခိုက်ပျက်စီးစေတဲ့အပြင်အယိုးကျတာလည်းဖြစ်နိုင်တာကိုတွေ့ရပါတယ်။တနက်တန်ရကြောင့်အယိုးကျတာကိုအပန်းဖရက်ချာလို့ခေါ်ပြီးအယိုးကျခြင်းရှိမရှိဆိုတာကိုတာမန်လူတယောက်အနေနဲ့အချက်၅ချက်နဲ့စစ်ဆေးကြည့်နိုင်တယ်လို့အရေးပေါ် application မှာအထွေထွေယောဂကုဆရာဝန်ဒေါက်တာဟိန်ထက်ကပြောပါတယ်
။နံပါတ်၁တစ်ချက်ကတော့ကျွန်တော်တို့ deformity ပေါ့။အယိုးရဲ့မူလပုံစံပေါ့။ပုံပြက်ခြင်းရှိမရှိတစ်ချက်ကြည့်ရမယ်နော်။တချို့ပေါင်ယိုးလို့တချို့ဒီကျွန်တော်တို့လက်ဖြန်ရိုးတွေမှာဆိုလို့ရှိရင်ပုံပြက်သွားတာနဲ့အယိုးကျိုးသွားပြီဆိုတာတန်းသိတယ်ပေါ့နော်နောက်တစ်ခုကနာကျင်မှုရှိမရှိပုံမှန်ကျိုးသွားပြီဆိုပေလို့ရှိရင်ကျွန်တော်တို့ကအဲ့ကျိုးတဲ့နေရာကိုနည်းနည်းလေး pressure နည်းနည်းလေးပေးပြီးဖိကြည့်လိုက်တာသူဒီဟိုဖိတဲ့အားနဲ့မမြအောင်သူနာတယ်ပေါ့နော်အဲ့ဒီဟာကိုကျွန်တော်တို့က tenderness လို့အလွယ်တကူပြောတာပေါ့နော်အဲ့လိုမျိုးရှိမရှိ
ထိခိုက်တံရရရှိတဲ့ခြေသုံးမဟုတ်လက်ဟာငါးပုံစံမဟုတ်တော့ဘဲပုံပြက်နေပြီးအနှဲငယ်ဖိညှင်လိုက်တာနဲ့နာကျင်မှုဝေနာကိုပြင်းပြင်းထန်ထန်ခံစားနေရတဲ့ဆိုရင်အယိုးထိခိုက်မိပြီလို့တန်တရားထားရတော့မှာပါခြေလက်ရဲ့အနေထားကလည်းလွဲမှားတဲ့အနေထားဖြစ်နေပြီဆိုရင်အယိုးကျတာဖြစ်ဖို့ရာဂိုင်းနှုန်းပိုများလာတယ်လို့ဒေါက်တာဟိန်းထက်ကရှင်းပြပါဗျာ
။သုံးကတော့ကျွန်တော်ကဟို abnormal posture ပေါ့နော်။တာမန်လူတစ်ခုကြီးအနေထားဟုတ်မဟုတ်။ကျွန်တော်တို့ကပုံမှန်တိုင်းဆိုရင်လို့လက်တွေပါလို့ဆိုရင်မြှောက်လိုက်လို့ရှိရင်လက်ကိုစမြှောက်ပြီဆိုလို့ရှိရင်ဒီအတွင်းဘက်ကိုယူပြီးတော့မှမြှောက်တယ်အပြင်ဘက်ကိုဘယ်သူမှတော့ဟိုလက်ကိုကားပြီးတော့အဲ့လိုမျိုးမြှောက်တဲ့လူမျိုးကတော့ရှားတယ်ပေါ့နော်အဲ့ဒါသူ့ရဲ့ပုံမှန် posture လေးပေါ့နော်အယိုးရဲ့အနေအထားလေးကပုံမှန်ဟုတ်မဟုတ်လူတစ်ယောက်ကလှဲနေပြီဆိုလို့ရှိရင်လည်းပေါ့နော်အဲ့ဒါလေးကလည်းပြန်ရှင်းရပါတော့လှဲနေတယ်ဆိုလို့ရှိရင်ခြေထောက်လေးကပေါ့နော်ခြေမာလေးကအပြင်ဘက်ကိုဘာပဲဖြစ်ဖြစ်ကျွန်တော်တို့အပြင်ဘက်ကိုရှင်းတယ်လူတစ်ယောက်လှဲပြီဆိုလို့ရှိရင်ဒါပေမဲ့ယူချိုးတဲ့လူပုံမှန်မဟုတ်တဲ့လူကြတော့အဲ့ဒီအချိန်မှတာပေါ့အတွက်ပေါ့နော်အင်တာနက်ဘက်ကိုသူရှင်းနေပေါ့နော်အဲ့ဒါသူ့ရဲ့ posture ပေါ့နော်အဲ့လိုမျိုးအယိုးရဲ့ normal posture ဟုတ်မဟုတ်ပေါ့နံပါတ်၄ချက်ကတော့ကျွန်တော်တို့က restriction of function ပေါ့နော် restriction of movement လို့ခေါ်တာပေါ့အယိုးတစ်ခုမှကျွန်တော်တို့ကသူ့ရဲ့ function ပေါ့နော်လုပ်ငန်းဆောင်တာလုပ်နိုင်တဲ့ဟာလေးရှိတယ်အယိုးတစ်ခုပေါ့နော် joint တစ်ခုအယိုးတစ်ခုကဘာလဲကွေးမယ်ပေါ့နော်နောက်တစ်ခုကဆက်မယ်ပေါ့နော်ဆက်မယ်နောက်တစ်ခုကတော့second dash ပေါ့လဲလိုက်ပါတယ်တချို့ဟာလုပ်လို့ရကတ်မယ်ခွာမယ် adaption အဲ့ဒါကြီးလုပ်လို့ရဒါအယိုးရဲ့အကူအညီနဲ့လုပ်တဲ့ function တွေပေါ့အဲ့ဒါတွေပြတ်သွားပြီဆိုရင်လည်းပေါ့နော်ကျွန်တော်တို့ကအယိုးကျိုးပြီလို့ယူဆမယ်ပေါ့နော်နံပါတ်5ချက်ကတော့ကျွန်တော်က prepitance ပေါ့နော်လှုပ်ရှားလိုက်လို့ရှိရင်အယိုးနှစ်ခုကကျိုးသွားပြီဖြစ်တဲ့အတွက်အဲ့ကျိုးသွားတဲ့အယိုးနှစ်ခုကပြတ်တဲ့ကြီးကြီးကြီးကြီးကြားရတယ်ပေါ့နော်အဲ့ဒါက prepitance အဲ့ဒါတော့တိတ်ပြီးတော့ကျွန်တော်တို့ကမထူးခြားဘူး significance မဖြစ်ဘူးဆိုတော့တိတ်ပြီးတော့တာမန်လူနေနဲ့တော့တိချင်မှတော့တိမှာပေါ့နော
်ခြေလက်တွေမှာတနက်တန်ရာရရှိတဲ့အခါအယိုးကျိုးမကျိုးဆိုတာကိုတာမန်လူတယောက်အနေနဲ့အချက်၅ချက်ပေါ်အခြေခံပြီးခံမဲ့သိရှိနိုင်တဲ့အကြောင်းတင်ပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်းဆိုပ
ါဒီလူတွေကျမ်းမာရေးအစီအစဉ်ပြီးတဲ့နောက်အခုတော့မြမအရေးသုံးသက်ချက်အလှည့်ကြပါပြီစစ်ကောင်စီကအာဏာသိမ်းယူပြီး၃လကျော်လာသည့်တိုင်အောင်မြန်မာနိုင်ငံမှာညီမို့ပြည်ပြားရေးနဲ့တရားဥပဒေစိုးမိုးရေးပြပြနေစေအုပ်ချုပ်ရေးရန်တရာယိုယွင်းနေစေဖြစ်ပေမဲ့စစ်ကောင်စီကတော့နှစ်ရှည်အုပ်ချုပ်သွားဖို့ပြင်ဆင်နေတယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ဥက္ကဋ္ဌဦးကြည်မြင့်ကပြောပါတယ်အသေးစိတ်ကိုတရားလူတော်ရှေ့နေကြီးဦးကြည်မြင့်နဲ့ဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ခင်ဗျာ
ဦးကြည်မြင့်ခင်ဗျာအခုမြန်မာနိုင်ငံမှာစစ်ကောင်စီကအာဏာသိမ်းလာတာ၃လကျော်ခဲ့ပါပြီတိုင်းပြည်ရဲ့နိုင်ငံမှုနိုင်ငံပြည်မှုအခြေအနေပုံမှန်ရောက်သွားပြီလို့တော့ပြောလို့ရမှာမဟုတ်ပါဘူး။ဒါနဲ့တချို့ကလည်းပြောတယ်ဒီသနာပြမှုတွေဟာရန်ကုန်မြို့တို့ကတော့မှတော့ပြင်းပြင်းထန်ထန်မရှိတော့ဘူးဆိုပြီးတော့လည်းပြောကြပါတယ်။ပထမဆုံးအဲ့ဒီရေပြားအခြေအနေကိုနည်းနည်းသုံးသပ်ပြပါခင်ဗျာ
။ဒီလိုရှိတယ်ဗျ။ဟိုနိုင်ငံမှုတွေဖိနှိပ်မှုတွေကတော့အရင်ပြင်းထန်တယ်။ကျွန်တော်တို့ဆိုလို့ရှိရင်ဘယ်လိုပြောမလဲဆိုရင်လမ်းသွားရင်တယ်လီဖုန်းတော့ယူမသွားရဘူး။သူကလူငယ်တွေပေါ့ဗျာ။တယ်လီဖုန်းတွေ့တာလည်းဒီတိုင်းနဲ့အဲ့ဒီလေဖုန်းကအပြင်းဆိုပြီးတော့အဲ့အထူးသဖြင့်တက္ကစီနဲ့ကိုယ်ပိုင်ကားစီးတဲ့လူတွေမ
မစကားစီးတဲ့လူတွေလုံတာအသိမရှိအဲ့လိုစစ်လိုက်လို့တယ်လီဖုန်းဖွင့်ပြလို့သူတို့မကြိတ်စာတွေပါသွားပြီဆိုရင်အဲ့တယ်လီဖုန်းသိမ့်လိုက်တယ်ဒါမှနှစ်ကတော့အေးယူမဲ့လို့ပြောတယ်မှတ်သုံးကတော့ပတ်စံတောင်းဘူးလားအဲ့ဒီဟာတွေဖြစ်နေတဲ့အခါမှာလူတွေကတော်တော်သွားလာတာဆက်အဲ့လောက်ထိပြီးနေတာညာကြီးကိုလည်းဝင်လာတယ်ညာကြီးကိုသူဘာမှမပြောဘဲနဲ့သူခန္ဓာလည်းရပါတာသူတို့ပေါင်းပြီးတော့ညာပဲလေမလုံးကြုံဘူးတော့ဗျာသူအဲ့လိုဖြစ်တဲ့အခါမှာရေဘူးရအခြေအနေရတော့အဲညင်သက်တယ်လို့ဖြစ်ပဲလို့လူလူကတော့မျိုးအညူဘောဗျာမကြည့်ဘူးဗျာရက်ဆက်လောကကြီးတဲ့ခါအဲ့လိုဘုန်းတော်ဗဇာကိတ္တမှာအဲ့သူခန္ဓာလည်းရပါတာအုတ်ချွေမှုလူသုံးဟောကဝင်လာပြီဒါနဲ့ထိုးတတ်ပေါ့အဲ့လိုဟာမျိုးတွေကအခုရန်ကုန်မှာမီးမီးရှို့တာလေရိုက်တာလေအဲ့ဒါတွေကတော့အဲ့ဘက်ကပြောင်းသွားတယ်တက်ကက်က
ဟုတ်ကဲ့
တစ်ဖက်ကလည်းပဲလူငယ်တွေကနေရင်စစ်တယ်လို့ဆန္ဒပြပွဲတွေကတော့အဲချိန်နေတယ်အဲ့ဒါအရင်သက်သွားပြီဆိုတော့လုံးဝမဟုတ်ဘူးအဲ့ဒါနော
်ဆိုတော့အခုတန်းစီရင်ယူခံထားတဲ့လူတွေလည်းတော်တော်များများရှိနေပါတယ်တင်းကျင်နာကတော့သူတို့ကတော့ရှော့ပြောတယ် AAPP ပြောတာမှားတယ်ဗျာညာပြောတော့ဗောလေဒါပေမဲ့ကျွန်တော်သိကျင်တာကအဲ့ဒီဖန်ဆီးထားတဲ့လူတွေကိုဘယ်လိုဂျုံတင်လဲဒါအရက်ဖက်တရားရုံကစစ်ခုံရုံကကျွန်တော်ပထမနားလည်ထားတာကရန်ကုန်ကမြို့နယ်6ခုနဲ့မန္တလေးကမြို့နယ်6ခုလောက်ကိုပဲစစ်အုပ်ထွေးကြီးညာခဲ့တယ်လို့ကြားပါတယ်ဆိုတော့အခုတနိုင်ငံလုံးကိုသူတို့ပြုမှုလှုပ်ဆောင်ခဲ့တဲ့ဟာတွေဟာစစ်အုပ်ထွေးပုံစံမျိုးများဖြစ်နေသလားအဲ့ဒါဥပဒေကြောင့်အဖြစ်ဘယ်လိုခွဲခြားမြင်မိပါလဲခင်ဗျာ
အဲ့ဒါအတမန်လူတွေအနေနဲ့ကတော့တော်တော်ခက်တယ်ပေါ့ဗျာဟုတ်အဲ့လိုလည်းဆိုလို့ရှိရင်ခုစားပြီးတော့အလုံးမာရှယ်လောပုံစံလုပ်နိုင်ရန်ကုန်မှာတော့905တွေကိုထောင်းဒါကသံမှုတွေပါပါထောင်ထဲမှာပဲစစ်တယ်တရလိုပဲစစ်တယ်အကြီးကြီးနဲ့စစ်ပြီးတော့အမြင့်ဆုံးပြစ်တာအောင်ပေးတယ်အမတ်တမတ်ကြီးလိုက်ရင်တော့မာရှယ်လောထုတ်ထားလို့လုပ်တယ်လို့အောင်မာရှယ်လောမထုတ်ထားတဲ့ဟာလည်းပဲအဲ့လိုပဲလုပ်တာထောင်ထဲမှာပဲစစ်တာစစ်ပြီးတော့ရင်အဲ့လိုအကြီးကြီးပဲစစ်တယ်ခုကချီပါကုန်နေပါလိမ့်မယ်သိပင်ရကြအောင်ဒီနေ့ပဲကျွန်တော် Facebook မှာလည်းတင်လိုက်သေးတယ်ဥပဒေအထောက်အကူပြုရေးအဖွဲ့ဥပဒေကိုပြင်ဆင်စေဥပဒေဆိုပြဋ္ဌာန်းပြီးတော့ဥပဒေအထောက်အကူပြုလူများအဖွဲ့ကိုပေးအပ်တဲ့အာဏာတွေကိုလုတ်ပိုင်ဝင်တွေကိုအားလုံးယုံသိမ့်လိုက်တယ်။ရှင်းနေဒီဟာဥပဒေထောက်မှုပြုရေးအဖွဲ့ရဲ့ဥပဒေကိုကိုင်ပြီးတော့ဘာမှဒီပြည်သူတွေကိုကြီးတို့မရတော့ပိတ်လိုက်တယ်။အဲ့တော့အဲ့ဒါကဘာလဲဆိုလို့ရှိရင်ဒီတနည်းတွင်မှာပဲရွက်ကောက်ပွဲလုပ်ပြီးတော့နိုင်တဲ့လူအာဏာအပ်ပတ်မယ်ဆိုလို့ညာဥပဒေတွေကိုညာအသေးစိတ်လိုက်ပြင်းနေပြီးတော့ပြည်သူကိုပေးထားတဲ့အခွင့်အရေးကိုလိုက်ယုံသိမ့်နေတယ်။အဲ့ဒီဟာကြည့်ရင်အဖြစ်နော်သူတို့က9နှစ်အထက်ကိုအ ਨੇ ဆုံး9နှစ်အထက်အုပ်ချုပ်တော့မယ်ဆိုတာကိုပြင်ပြီးတော့လုပ်နေပြီဆိုတာအဲ့ဒါကျွန်တော်တို့ကတော့အတိအကျတွေ့နေရပြီဗျာ
ဟုတ်ကဲ့ပထမတစ်ခုသူတို့တက်လာခါကြတော့ကတော့ဘုဂျုံကြီးမင်းအောင်လိုက်ပြောတော့တစ်နှစ်အတွင်းမှာရွေးကောက်ပွဲပြန်ပြီးလုပ်ပေးမယ်နိုင်တဲ့ပါတီကိုအနာလွှဲမယ်ဆိုပြီးတော့ဒါလမ်းပြမျိုး9ချက်ဆိုပြီးတော့ပြောပါတယ်နောက်မကြသေးခင်ကသူတို့ရဲ့ပြောခွင့်ကဘုဂျုံဇောမင်းထွန်းကတော့နှစ်နှစ်ဆိုပြီးတော့ပြန်ပြောတာတွေ့ရပါတယ်ဆိုတော့အခုအကြီးမင်းက9နှစ်လောက်ဖြစ်မယ်လို့ဘာကြောင့်ခံမှန်းပါလဲခင်ဗျာ
သူတို့လောက်ကင်ပုံနေတာဥပဒေကိုလိုက်ပြင်းနေတယ်ကွာဥပဒေတွေကိုလိုက်ပြင်းနေတယ်ဒီသူကိုပေးထားတဲ့ဒီမိုကရေစီအစိုးရပေးထားတဲ့ဥပဒေစိုက်ပြီးတော့ရှုပ်သိမ်းနေတယ်ပယ်ဖျက်နေတယ်ဥပမာအစည်းအဝေးအတိုင်းကိန်းတာတွေနောက်တစ်ခါကျလို့ရှိရင်အိမ်တွေကိုရှာဝေပုံစံမပြဘဲနဲ့စစ်လို့ရတယ်ဆိုတာမျိုးတွေတို့အဲ့လိုမတရားလုပ်တဲ့လူတရားဆွဲခွင့်ရှိတယ်ဆိုတဲ့ဥပဒေတွေရုပ်သိမ်းတာလေအဲ့လားတွေကိုကြည့်လိုက်ချင်းအားဖြင့်သူတို့ဟာအလက်ဒီပါတီကိုဖျက်ပြစ်မယ်ဒါကဘူဘူးလက်တော့သူတို့တော်တော်ဆူဆောင်းထားပြီအလက်ဒီပါတီကိုတစ်ကဘဲခိုးတယ်ဆိုတဲ့ပုံမှာနောက်တစ်ခုကတော့အလက်ဒီပါတီကအကြမ်းဖက်တွေနဲ့ဆက်သွယ်တယ်နည်းနည်းကြိုက်နေဆိုပြီးတော့အဲ့လိုပုံမှာတွေဆွဲပြီးတော့အလက်ဒီပါတီကိုဖျက်ပြီးတော့ဂျန်နဲ့သူတို့နဲ့စိတ်ဒုက္ခလို့လောက်ထားတယ်ပါတီတွေအနိုင်ရအောင်လုပ်ပြီးတော့သူကသမရလုပ်မှာပဲလုပ်မထားမြင်သားနေတာပြီးပြီးအစနစ်ကိုလည်းကျင့်သုံးမှာအဲ့သွားပြီးရင်နောက်ကတော့သူပဲသမရလုပ်ပြီးဆက်သွားမှာပဲဒါကြောင့်မလို့ငါးနှစ်ဆက်ရွယ်ကိုရည်ဝဲပြီးလှုပ်ဆောင်နေတယ်အရာအားလုံးအရကျွန်တော်ပြောချင်းဖြစ်ပါတယ်ထောက်ထားမဲ့တော့မဟုတ်ပါဘူးနော
်အဲ့ပြီးအစနစ်ကိုသွားမယ်ဆိုရင်ကျန်တဲ့ပတ်သက်ပြီးတော့အဲ့ပြီးအစနစ်ကိုသွားရင်တိုင်းရင်းသားတချို့ကပူပြီးနှစ်သက်ကြလိမ့်မယ်ဆိုတော့ယူဆကြလဲရှိပါတယ်တချို့ပါတီကအဲ့လိုပဲတိုင်းရင်းသားပါတီတွေကပေါ်ထုတ် ပြီးတော့ပြောခဲ့ကြတာလည်းရှိပါတယ်ဆိုတော့အဲ့ဒီကိစ္စနဲ့ပတ်သက်လို့ဟောလူများစုကလက်မခံနိုင်ကြအကြောင်းရှိလာမလားခင်ဗျာအဲ့တော့
ဟုတ်ဒီအင်ဒရီယာတခဲနဲ့အသားနိုင်ထားတဲ့အခါမှာလူတွေကကြောဆူခွင့်တွေကိုကျန်တဲ့ပါတီတွေကပိတ်တယ်လို့ဖြစ်သွားတဲ့အခါမှာအဲဒီလိုအပီယာစနစ်များကောင်းမလားဆိုဆွေးနွေးကြတာပါဒါပေမဲ့လို့အခုစစ်အာဏာရှင်စနစ်ကဦးစီးပြီးတော့ပီယာစနစ်ကိုလုပ်မယ်ဆိုတာတော့ကြားကြောက်လို့ရှင်းပြီးခုကြီးကြီးကြတယ်ဆိုဖြစ်မှာပဲလေအဲ့ဆိုစစ်တပ်ကပဲဒီလိုကောက်ဖို့ပဲအနှံ့ယူပြီးတော့သူတို့ကဇတိလောက်ကလေးပဲသူတို့နိုင်အောင်လုပ်တယ်အဲ့တော့နောက်တစ်ခုကလည်းပဲချို့နေရာတွေမှာဆိုရင်ချောက်လန့်ပြီးတော့ပါတီမုံမျိုးကပွဲတွေမဝင်အောင်လုပ်ထားတယ်ပါတယ်ပေါ့ဗျာနောက်တစ်ခါအလျော်ရွေးအကြောင်းပြချက်နဲ့ဖန်ဆီးတာတွေဒီနဲ့စစ်တပ်လူလာတဲ့ပါတီတွေပဲနိုင်ရမှာ
CDM လောက်တဲ့ဝန်ထမ်းတွေနဲ့ပတ်သက်ပြီးတော့မေးချင်ပါတယ်အဲ့ဝန်ထမ်းတွေကိုအရေးယူရဖမ်းတယ်ဆိုတာလည်းပဲကြားရလို့ပါတကယ်တော့ CDM လုဖို့လှုံ့ဆော်တဲ့လူတွေကိုဖမ်းတယ်ဆိုတာကတော့ဥပဒေနဲ့ညီညွတ်ကောင်းညွတ်မယ်လို့ကျွန်တော်စဉ်းစားမိပါတယ်ဒါပေမဲ့ CDM လုတဲ့လူတွေကဖမ်းတယ်လို့လည်းကြားပါတယ်အဲ့ဒီကိစ္စကိုဘာပဲလို့ပြင်ပါလဲ
အာအဲ့လားပေါ့ဗျာအဲ့လားမလို့ပေါ့အဲ့ဒီဟာတော့တကယ်ကိုတို့ပြောလို့အနိုင်ကျင့်လို့ဖြစ်သွားပြီပေါ့ဗျာလူတွေကိုဟိုအိမ်မှာကိုမသာကိုဆန္ဒပြပြီးတော့ဒီလေဥစားတော့မဟုတ်အဲ့ကိုအိမ်နဲ့ကိုတော့မနေရတော့ဘယ်နဲ့အားလုံးထွက်ပြေးနေရတာပေါ့။အားလုံးထွက်ပြေးနေရတယ်။အဲ့မှာအဲ့ဒီမှာကျွန်တော်တို့လည်းပါတယ်။နောက်အဲ့လိုပေါ့နော်။အထွက်ပြေးနေရတယ်။အဲ့တော့ထွက်ပြေးနေရတဲ့ခါကျတော့ဘယ်လိုပြောရမလဲဆိုတဲ့ခါကျလူတွေကတော့ဒါမတရားဘူးခုနကဘယ်ပြောလို့ပဲ။လုံးဆော်တဲ့လူတွေကိုဖမ်းတယ်ဆိုတဲ့ဥစား။တစ်မျိုးလေး။အမှလည်းမလုပ်ခဲနဲ့စီဒီအမ်လုပ်မသွားပဲနေတာပေါ့။အသားငါနဲ့ဖမ်းပြီးတော့နောက်တစ်ခုကစီဒီအမ်လုပ်တဲ့လူတွေပြန်ပြီးတော့ဝင်ခွင့်ရကူပေးတယ်အပြန်ဝင်ပြန်ဝင်လို့ရှိရင်လက်ခံမယ်ငါငါတွေလည်းဖြုတ်ပေးမယ်ဆိုပြီးတစ်ပတ်ကလည်းအဲ့အချို့ထဏနာအဲ့လိုတွေလုပ်နေတယ်ဗျအ
ဲ့လိုစီဒီအမ်ပြန်ဝင်တဲ့ဝန်ထမ်းတွေကိုပြည်ထောင်နေလျှော့ပေးမယ်ဆိုပြီးတော့ပြောနေတော့အခုခါမှာဝန်ထမ်းတွေဘလောက်ထိများအလုပ်ပြန်ဝင်ပြီးတော့နှလုံးငန်းနဲ့ကောင်းကောင်းလက်ပတ်နေပြီလို့ပြောနိုင်ပါလက်ခံအ
ာအဲ့ဒါလည်းအမျိုးမျိုးပဲဗျတကယ်လက်တွေမှာသူတို့ကနှုတ်ပြောတော့ပဲဖြစ်ပြီးတော့ရင်အဲ့လိုဝင်းလုံးနေတဲ့လူတွေလည်းရှိတယ်အဲ့တော့အဲ့ဇာတော့မှဖမ်းပြီးစီဖမ်းပြီးတော့ငါးငါးဖွင့်တာလည်းရှိတယ်အဲ့တော့မလို့အစိုးရရဲ့လာအခုအစစ်အစိုးရရဲ့ပြောဆိုချက်တွေဟာတနေ့ရတဘောတမင်းတနေ့ရမှာဝန်ကြီးဌာနတစ်မျိုးနဲ့အဲ့လိုတွေလုံနေတာရှိတယ်ဗျအဲ့တော့အဲ့ဒါမူသေးမဟုတ်သေးဘူးဗျအဲ့ဒါတွေကအမျိုးမျိုးစမ်းသပ်နေတာပဲရှိတယ်ဒီအဲ့ဒါတွေကအ
ဲ့တော့ရုံးဝန်နှန်းတွေအပြင်ဒီ CDM လုပ်နေတဲ့အထက်မှာအရေးကြီးဆုံးကတော့ကျန်းမာရေးဝန်ထမ်းတွေနဲ့ပညာရေးဝန်ထမ်းတွေလို့ထင်ပါတယ်။နောက်ဘဏ်ဝန်ထမ်းတွေပေါ့လေစီးပွားရေးလုပ်ငန်းတွေအတွက
်အများဆုံ
းဟုတ်ကဲ့ဆိုတော့အဲ့ဒီပညာရေးကျန်းမာရေးဘက်မှာဝန်ထမ်းတွေအပြည့်အဝပြန်ပြီးအလုပ်မဆင်းကြသေးသမျှဒီအခြေအနေကဘယ်လိုနေပါလဲအဲ့တော့အတော်လေးကိုကြာဆင်းဆုံးသွားမယ့်အခြေအနေရှိနေပါခင်ဗျာ။အ
ဲ့ဒါကတော့အသေးချာပေါ့ဗျာ။အဲ့ဒါကတော့အသေးချာပဲ။ဒီကျန်းမာရေးဘက်မှာဆိုလည်းပဲအခုတည်ယဝင်တရားဆွဲထားတာသူတို့ကြီးညာလာရင်300ကျော်သွားပြီဆရာဝန်တော့တည်ယဝင်ကြီးညာလာတော့တခြားဟာတွေတပြီလုံးပဲဆေးရုံအုပ်ကြီးဆေးရုံအုပ်ကြီးကျောင်းအုပ်ကြီးအဲ့လိုလူအကြီးတွေကစာပါလာအငယ်တွေကတော့အကုန်ပေါ့ဗျာအဲအဲ့လားကြီးကတော့မလို့ပမာပြားငြိမ်းသွားပြီဆိုတာတို့အလားဒါကတော့အေးချင်းနဲ့ပုံမှန်ဖြစ်သွားပြီဆိုတော့လုံးဝမဟုတ်ဘူး CDM ကတော့ဆက်လက်အားကောင်းနေစေပဲဆက်လက်တိုက်ပွဲဝင်နေစေလို့အဲ့ဒါကျွန်တော်တို့ကတော့မြင့်မြင့်ကိုယ်တွေတွေ့ရပါတယ်အ
ဲ့ဒါဆိုတော့နောက်ဆုံးနေဦးကြည်မြင့်ကတော့သူတို့ဟာ9နှစ်လောက်အနာယူလိုက်မယ်လို့ခန့်မှန်းတယ်အခုလောလောဆယ်မှာတော့သူတို့အဲ့ဒီအချိန်လေးထိနိုင်ပြီလားသူတို့အဲ့လို9နှစ်တာဆက်လက်အုပ်ချုပ်သွားနိုင်လောက်တဲ့အချိန်လေးမျိုးတရားဥပဒေစိုးမိုးရေးညီဝပြပြမှုအုပ်ချုပ်ရေးရနေ့လက်ပတ်မှုတွေပုံမှန်ဖြစ်အောင်လုပ်နိုင်ပြီလားခင်ဗျာလုပ်နိုင်မယ့်အလားအလာကတွေ့ရပြီလားခင်ဗျာ9နှစ်လုံးလိုပဲသွားနေမှာလားဦးကြည်မြင့်ပဲလို့ခန့်မှန်းပါလေအဲ့ဒါအဆုံး
အာ9နှစ်မပြောနဲ့ခင်ဗျာ9လဖြစ်ဖို့တောင်းတော်တော်ရုန်းကန်နေရတာပြီးခဲ့တဲ့တွေ့ကြပေါင်းမင်းမျိုးများစွာရင်စစ်တပ်ရဲ့အကြည့်ရင်ခစ်ပေါင်းများစွာခစ်အဆက်ဆက်ကတိမတိရာရင်ပေါင်းဆက်ပြီးတော့အနည်းဆုံး9နှစ်အထက်အုတ်ချုပ်မှုအားလုံးပြင်းစင်းနေတယ်ဥပဒေတွေလည်းပြင်းနေတယ်အဲအဲ့လိုကျွန်တော်အတိအကျပြောပါတယ်ပြောနိုင်တယ်ပေါ့
ဦးကျော်စံသားရဲ့မြန်မာအရေးသုံးသပ်ချက်ကိုအခုလိုဗုဒ္ဓဦးနဲ့ညာဘက်နဲ့တာတာရီနဲ့မနေ့ဖက်ရေဒီယိုစီစဉ်နေမှာနားဆင်နိုင်ပါတယ်ခင်ဗျာ အခုဆက်ပြီးတော့ကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ပါခင်ဗျာ
မနင်္ဂမစစ်တပ်ကအာဏာသိမ်းတာကိုညီမျိုးစုံနဲ့ဆန့်ကျင်နေကြတဲ့နေရာမှာဝန်ထမ်းတွေပြည်သူတွေရဲ့အကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုရတဲ့အဓိကပါဝင်နေပြီးတော့ဒီထဲမှာအာဇာသမားတွေလည်းပါဝင်နေကြပါတယ်။အခုနောက်ဆုံးမှာတော့မြန်မာရေကူးအာဇာသမားကိုဝင်းထက်ဦးလည်းပါဝင်လာပြီးတော့သူကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာကိုကန့်ကွက်တဲ့အနေနဲ့လာပဲတိုကျိုအိုလံပစ်ပြိုင်ပွဲမှာဝင်မပြိုင်တော့ဘူးလို့ပြောလိုက်ပါတယ်။တိုကျိုအိုလံပစ်ပြိုင်ပွဲမှာပြိုင်ဖို့ကသူ့ရဲ့အိမ်မက်ဖြစ်ပေမဲ့စစ်တပ်ကအာဏာသိမ်းထားတဲ့အချိန်မှာစစ်ကောင်စီရဲ့မြန်မာအိုလံပစ်ကော်မတီကိုလက်ခံပြီးဝင်ပြိုင်မယ်ဆိုရင်လူသက်နေတဲ့စစ်အာဏာရှင်ကိုအတိမတ်ပြုရာရောက်သွားနိုင်တာကြောင့်ဝင်မပြိုင်ဖို့ဆုံးဖြတ်လိုက်တာဖြစ်တယ်လို့ကိုဝင်းထက်ဦးကပြောပါတယ
် Until the government ofThis military government of senior general may online
စေစိုးရအကြီးကဲဘူဂျုံမူကြီးမင်းအွန်လိုင်းအာနာကိုချုပ်ကန်ထားသည်၍ကျွန်တော်အနေနဲ့မြန်မာနိုင်ငံတော်အလံအောက်မှာကိုစားပြုဝင်မပြိုင်နိုင်ပါဘူ
းနိုင်ငံတော်အိုလံပစ်ကော်မတီ IOC အပါအဝင်နိုင်ငံတော်အဖွဲ့အစည်းတွေကလည်းမြန်မာစစ်စိုးရကိုအတိမတ်မပြုသေးခြင်းဘူးလို့သူကပြောပါတယ
် I'm using this opportunity to let the world knowand hopefully let the IOC
မြန်မာနိုင်ငံတွင်ဖြစ်ပျက်နေတဲ့အခြေအနေတွေကိုကဘာကသိစေဖို့စ조사နေတာပါပဲ IOC အဖွဲ့ကသိဖို့လဲမျှော်လင့်ပါတယ
်ဒါပြင်လွတ်လပ်မှုတရားမျှတမှုနဲ့ဒဏ်သူညီမျှမှုရဲ့တံမိုးတွေကိုအိုလံပစ်အာဇာတွေမှာဖေးထားထည့်သွင်းစဉ်းစားလှုပ်ဆောင်တာမျိုးလဲရှိတဲ့နယ်ဆိုပြီးတော့သူကတိုက်တွန်းလိုက်ပါတယ်ခင်ဗျာဘောဘကဘောလုံးသတင်းတွေမှာတော့အင်္ဂလန်မှာတော့တနင်္ဂနွေနေ့ကကစားဖို့လှုပ်ထားတဲ့မန်ချက်စတာယူနိုက်တက်နဲ့လီဗာပူးတို့ရဲ့ပရီးမီးယားလိဘွဲစဉ်ကတော့ပရိသတ်တွေဆန္ဒပြတာကြောင့်ဘွဲကိုရွှေ့ဆိုင်းလိုက်ရပါတယ်။မန်ယူပရိသတ်တွေကအသင်းပိုင်ရှင်ဂလေးဇန်မီသားစုကိုဥရောပစူပါလိကိစ္စနဲ့ပတ်သက်ပြီးမပြေနက်တာကြောင့်ဒီဘွဲမတိုင်ခင် Old Trafford ကွင်းထဲအထိဝင်ပြီးတော့ဆန္ဒပြခဲ့တာကြောင့်ဘွဲကိုရွှေ့ဆိုင်းလိုက်တာပါ။မန်ယူပရိသတ်တွေဟာတနင်္ဂနွေနေ့အစောပိုင်းကအသင်းတဲခိုခဲ့တဲ့Lorry Hotel ရှိနေ Old Trafford ကွင်းအပြင်ဘက်ဒီမှာဆန္ဒပြခဲ့ကြပါတယ်။အဲ့နောက်တော့ပရိသတ်200လောက်ကကွင်းထဲအထိအတင်းဝင်ရောက်ပြီးတော့ဆန္ဒပြတာတွေအထိဖြစ်လာခဲ့တာပါ။ဒါကြောင့်ဗြိတိန်ရဲတပ်ဖွဲ့ပါဝင်နှစ်သင်းလုံးကတာဝန်ရှိသူတွေနဲ့ Premier League တာဝန်ရှိသူတွေကနောက်ပိုင်းမှာပွဲကိုရွှေ့ဆိုင်းဖို့ဆုံးဖြတ်လိုက်တာပါ။ကွင်းပြင်ဘက်မှာဆန္ဒပြနေကြတဲ့သူတွေနဲ့ရဲတပ်ဖွဲ့ရုံရင်းဆန်ခတ်ဖြစ်ခဲ့တာကြောင့်လည်းရဲတပ်ဖွဲ့ဝင်2ဦးဒဏ်ရာသွားတယ်လို့ဗြိတိန်ရဲတပ်ဖွဲ့ကပြောပါတယ်။ဒီကရေရပိုင်းနေအတွက်မှာအာဆနယ်၊လီဗာပူး၊ချဲလ်ဆီပြိဿတ်တွေဆန္ဒပြခဲ့ကြပေမဲ့မန်ယူနဲ့လီဗာပူးပွဲကတော့ပြိဿတ်တွေဆန္ဒပြတာကြောင့်ပထမဆုံးရွှေ့ဆိုင်းလိုက်ရတဲ့ပွဲဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကတော
့ I don't think it's a good idea to have a disruptive
behavior. အနောက်ဆက်ပေးတာမျိုးဖြစ်လို့ဖြစ်စည်းလို့တဲ့ပုံစံမျိုးနဲ့ဆန္ဒပြတာတော့မကောင်းဘူးလို့ကျွန်တော်ထင်ပါတယ်။ဒါပေမဲ့တစ်ဖက်မှာလည်းလူတွေရဲ့ခံစားချက်ကိုကျွန်တော်နားလည်ပါတယ်။ဒီနိုင်ငံကလူတွေဒါမှမဟုတ်ကျွန်တော်တို့ဒီအစိုးရအနေနဲ့ဥရောပစူပါလိဂ်ကိုအတိအမှတ်ပြုမှာကျေးဇူးတင်မှာမဟုတ်ဘူးဆိုတာကိုရှင်းရှင်းလင်းလင်းသိအောင်ကျွန်တော်တို့လုပ်နိုင်တာကလည်းကောင်းတယ်လို့ကျွန်တော်ထင်ပါတယ
်ပြီးခဲ့တဲ့သတင်းပတ်တွေကမန်ယူပါဝင်အင်္ဂလန်ကနာမည်ကြီးအသင်းကြီး6သင်းကဥရောပစူပါလိဂ်ပြိုင်ပွဲကိုဝင်ဖို့လှုပ်ခဲတာကြောင့်ပရိသတ်တွေရဲ့ကန့်ကွက်ဆန္ဒပြတာရင်းနဲ့ကြုံခဲ့ရပြီးတော့နောက်ပိုင်းမှာတော့အင်္ဂလန်အသင်း6သင်းစလုံးကပြန်နှုတ်ထွက်ခဲ့ပေမဲ့ပရိသတ်တွေကတော့အသင်းပိုင်ရှင်တွေကိုမချေနှက်တာကြောင့်ဆက်ပြီးတော့ဆန္ဒပြနေကြတာဖြစ်ပါတယ်ခင်ဗျာအီလီမာရောအင်တာမီလန်အသင်းကစီးရီးယားအမပေးချန်ပီယံဖြစ်သွားပါပြီဒီတစ်ပတ်မှာအမပေးစရာဒုတိယနေရာမှာရှိနေတဲ့အတ္လန်တာအသင်းကဆက်ဆိုးလို့အသင်းနဲ့တကောဒီတီကျသွားတဲ့အတွက်မဘေးပွဲပြီးဖို့၄ပွဲလိုတဲ့အချိန်မှာအင်တာက73မှတ်ဖြတ်နိုင်လိုက်တာကြောင့်ချန်ပီယံဖြစ်သွားတာပါအင်တာသင်းနောက်ဆုံးဂျင်စီးရီးဖလားရခဲ့တာက2010လုံးကဖြစ်တာကြောင့်7နှစ်အကြာမှာစီးရီးဖလားကိုပြန်ရတာဖြစ်ပြီးတော့ယူဗန်နက်စ်အသင်းရဲ့9နှစ်ဆက်တိုက်အနိုင်ရတာကိုလည်းအဆုံးသတ်နိုင်လိုက်ပါတယ်ယူဗန်နက်စ်နီးပြအန်ဒရီယာပီယလိုကတော့အင်တာမီလန်သင်းဟာထိုက်တိုက်တန်းတန်းချန်ပီယံဖြစ်တာဆိုပြီးတော့ချီးကျူးပြောဆိုလိုက်ပါတယ
် ma non proviamo amarezza perché non vincere
ခါးသီးပါတယ်ဘာလို့လဲဆိုတော့ပြန်မနိုင်တဲ့အချိန်စိတ်ချမ်းသာကြည်နူးစရာမကောင်းပါဘူး
ဒါပေမဲ့အင်တာမီလန်အသင်းကိုဂုဏ်ပြုရမှာပေါ့ဘာလို့လဲဆိုတော့သူတို့ကစီးရီးအေဖလောက်ထည့်တဲ့အမှန်ရတာပေါ့သူတို့ကချိန်ချိန်ပြီးတော့လွန်တောင်းတင်းတဲ့အသင်းဖြစ်ပါတယ်ကျွန်တော်တို့ဂိုးနေဆက်တဲ့ရပြီးတဲ့နောက်ကျွန်တော်တို့ဒီနေ့မရတော့ပါဘူးဒါပေမဲ့လည်းကျွန်တော်တို့ဂျူဗင်တက်အနေနဲ့နောက်ထပ်ဆူပလာတွေရချင်တဲ့အတွက်ရှင်းနေကစပြီးတော့စဉ်းစားရပါတော့မယ
်ဒါပြင်အတ္တလန်တန်နီးပြဂက်စပါရီနီကလည်းအင်တာအသင်းဟာစီးရီးအေကိုအနိုင်ရဖို့ထိုက်တန်တယ်ဆိုပြီးတော့ပြောပါတယ်
Strameritato, avrei preferito avesse vinto domenica prossima, però
non è tight amare in da te a di bolon ya di ma ci zan pomen si de tin phi phi kwe ri to mya mya ko le set tai nei ya ga da da chang tu ro tin ku de to pa ya da ha ya de ma
အီတလီမှာအင်တာမီလန်အသင်းကစီးရီးအေချန်ပီယံဖြစ်သွားတဲ့အချိန်ထဲမှာပဲနယ်သာလန်မှာလည်း Ajax Amsterdam အသင်းက FC Amman အသင်းကို6-0မရှိနဲ့နိုင်ရပြီးတော့မပေးချန်ပီယံဖြစ်သွားပါတယ်။ဒါဟာ Ajax အသင်းအတွက်တော့မပေးချန်ပီယံဆုကို35ဂိမ်းမြောက်ပြိုးဆိုးတာဖြစ်ပြီးတော့ Ajax အသင်းရဲ့ပရိသတ်ထောင်ပေါင်းများစွာဟာလည်း Johan Cruyff ကရဲ့အပြင်ဘက်မှာအောင်ပွဲခံခဲ့ကြပါတယ်
။ Yeah, so it's 5 in this season. The 5 and ever
be. ဒါပေါ့ကျွန်တော်ပြောပါတယ်။ဒါကျွန်တော်တို့အတွက်အမှတ်ပေးချန်ပီယံဆုကို35ဂိမ်းမြောက်ရတာပဲ
။ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်လူတွေကိုအပြင်းမထွက်ကြဖို့ရဲတွေကပန်ကြားထားပေမဲ့လည်းပရိသတ်တွေကတော့ဗိုင်းရပ်စ်အနေနဲ့ကိုဂရုစိုက်ဝဲနဲ့အောင်ပွဲခံခဲ့ကြတာဖြစ်တယ်ဆိုတာပြောကြရင်လည်းဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါရစေခင်ဗျာ
။ဘုဒ္ဓဟူးညတိုင်းထုတ်လင်းပေးနေတဲ့ကိုရန်နိုင်ရဲ့အားကစားသတင်းလွှာကိုနားဆင်ကြရပါအခုဆက်ပြီးတော့တည်တင်းအချင်းချုပ်ကိုပြောပြပါမယ်ခင်ဗျာ။ဂျီဒီနိုင်ငံလန်ဒန်မြို့မှာကျင်းပတဲ့ G7 ဆက်မှုထိပ်သီး9နိုင်ငံနိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကနေမြန်မာစစ်တပ်နဲ့စီးပွားရေးအရာဆက်နွယ်ဆောင်ရွက်နေတာတွေကိုပြန်လည်သုံးသပ်ဖို့နိုင်ငံအားလုံးကိုတိုက်တွန်းခဲ့တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကန်က Twitter လူမှုကွန်ရက်မှာရေးထားပါတယ်။အစည်းအဝေးတက်ရောက်တဲ့ G7 မိတ်ဖက်နိုင်ငံတွေကမြန်မာနိုင်ငံနဲ့အာဏာသိမ်းမှုနဲ့စီးအုပ်ချုပ်ရေးကောင်စီရဲ့အကြမ်းဖက်မှုတွေကိုရှုတ်ချတဲ့အကြောင်းနဲ့စီအိုတူရဲ့ကောင်စီကျူးလွန်တဲ့လိုရက်တွေအတွက်တာဝန်ခံမှုရှိအောင်အမေရိကန်အနေနဲ့တိုးပြီးလှုံ့ဆော်သွားမယ်ကြောင်းဝန်ကြီးဘလင်ကန်ကရည်ထားပါတယ်။ဒီကနေ့မှအကြောင်းတွေပြန်ဖွင့်ဖို့စစ်ကောင်စီကကြေညာထားပေမဲ့ဆီယနာရှင်လက်အောက်ပညာရေးကိုအလိုမရှိဘူးဆိုပြီးနိုင်ငံတော်မှာဆန္ဒပြကန့်ကွက်ကြပါတယ်။လူမဲ့တပိတ်၊ဈေးနီတပိတ်၊ပျောက်ကြားတပိတ်၊အာယုံတပိတ်စသဖြင့်ပုံစံမျိုးစုံနဲ့ကန့်ကွက်ဆန္ဒပြတာတွေလည်းရှိခဲ့ပါတယ်။မြစ်ကြီးနားမှာတော့ဆိုင်ကယ်တပိတ်ကိုစစ်ကောင်စီတပ်ကဖြိုခွဲတာမှလူတချို့ဖမ်းဆီးခံရတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်။ဖားကန်တဲ့တပွဲမျိုးတွေမှာတော့မီလာနီယနီကစစ်ကောင်စီတပ်တွေရဲ့ဖြိုခွဲမှုအတွင်ကြာဆုံးခဲ့သူတွေရဲ့ဇာပနအခမ်းအနားတွေဒီကနေ့ကျင်းပပါရတယ်။အခြားသားဆိုရကိုဖြိုချပြီးအာဏာသိမ်းယူထားတဲ့စစ်ကောင်စီရဲ့အကြမ်းဖက်မှုတွေနဲ့စစ်ရေးအယရန်လူတိုက်ခိုက်မှုတွေကိုရပ်တန့်ဖို့အတွက်ပြည်သူ့ကာကွယ်ရေးတပ်မတော် PDF ကိုဒီကနေ့မေလ9ရက်နေ့မှာဖွဲ့စည်းလိုက်တဲ့အကြောင်းဂျားကာလာအမျိုးသားညီညွတ်ရေးအစိုးရ NUG ကကြေညာပါရတယ်။စစ်ကောင်စီဟာစစ်ရင်ရအလွန်အကျွံအသုံးပြုတိုက်ခိုက်တာလို့စစ်ရာဇဝတ်မှုတွေကိုကျူးလွန်နေတယ်လို့ NUG ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဒီလိုအခြေအနေတွေကိုရပ်တန့်ဖို့အပြင်ပြည်တွင်းစစ်ချုပ်ငြင်းရေးထိရောက်တဲ့လုံခြုံရေးကဏ္ဍပြုပြင်ပြောင်းလဲမှုတွေလှုံ့ဆော်နိုင်ဖို့နဲ့ဖက်ဒရယ်ပြည်တော်စုတက်မတော်ဖွဲ့စည်းနိုင်ဖို့အတွက် NUG ကဆောင်ရွက်နေတော်ဖြစ်ကြောင်းလည်းထုတ်ပြန်ချက်မှာပြောထားပါဗျ။မြန်မာနိုင်ငံဆေးဘက်ဆိုင်ရာဝန်ထမ်းတွေနဲ့ဆေးရုံဆေးကန်းကျန်းမာရေးဌာနတွေတိုက်ခိုက်ခံရတာတွေကြောင့် COVID-19 ကရောဂါတုံ့ပြန်ဆောင်ရွက်မှုအပအဝင်လူမှုကျန်းမာရေးကိစ္စတွေပေါ်ထိခိုက်နေတယ်လို့မြန်မာနိုင်ငံခြေဆိုင်ကုလသမဂ္ဂအဖွဲ့အစည်းတွေကတတိပေးလိုက်ပါဗျ။ဒါကြောင့်ကျန်းမာရေးဝန်ထမ်းတွေနဲ့ကျန်းမာရေးဌာနတွေလူနာတွေကိုကာကွယ်စောင့်ရှောက်မှုပေးဖို့တောင်းဆိုထားပါတယ်။ဒီကမ္ဘာလုံးရဆိုင်နေရတဲ့ကိုဗစ်ကပ်ရောဂါတုံ့ပြန်ဆောင်ရွက်ရေးမှာကုလသမဂ္ဂအဖွဲ့အစည်းတွေကကူညီဖို့အစဉ်သင့်ရှိနေပေမဲ့ဖန်ဆီးထားတဲ့ကျန်းမာရေးနဲ့ဤပညာဆိုင်ရာဝန်ထမ်းတွေကိုအရင်ဆုံးပြန်လွှတ်ပေးဖို့လိုအပ်မယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂယာယီဌာနညှိနှိုင်းရေးမှူးအန်ဒရူးကခုတ်ကပြောပါတယ်ခင်ဗျာ။ဗိုလ်ဒုညအတွက်တရင်ချင်းချုပ်ကိုပြပခဲ့တာဖြစ်ပြီးတော့ဒီကနေ့ညအတွက်အစီအစဉ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီညအစီအစဉ်အတွက်ထုတ်လို့ရေးမှုကမဆုမွန်ပါဒါမိုင်းအင်ဂျင်နီယာကတိုနီပိုလော့ဖြစ်ပါတယ်ဗီမြန်မာပိုင်းရဲ့ဂျာတာပလေးနေမတက်ဖက်အစီအစဉ်ကိုမနေ့6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz ကို383ညလိုင်းဒိုမီတာ40 kHz ကို483ညလိုင်းဒိုမီတာ48 kHz 6153ညနဲ့လိုင်းလံမီတာ190 kHz 1505တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်ဒီလိုတော့ရှင်များနဲ့တော့မြန်မာနိုင်ငံလူနိုင်ငံသားအားလုံး BN Radio ပေါင်းကကိဝေးပြီးအောင်မြင်မှုရကျမ်းချမ်းသာကြပါစေကျွန်တော်ကြော်သိပါခင်ဗျာ
This program has come to you from the Voice